Welcome to the Voice of America in Burmese.
Minglam ne chin ma shin. Washington ni review American tan ga ni 2020 November la 16 ye. Tanin la ni ma nai chin season dwe go Myanmar samma chin ma ne 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line line meter 190 ro ga ni thau nan pe ni ba bi. Chuma khin myo tat ba. Di ma nai chin tanin dwe go ko nyan win yaw ne tu pyo pya pe ba me.ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကကျင်းပပြီးစီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရတယ်ဆိုတာကိုပထမဆုံးချိန်ဖြစ်နဲ့သမ္မတ Donald Trump ကအသိအမှတ်ပြုတဲ့လက္ခဏာတနင်္ဂနွေနေ့မှာပြသခဲ့ပါတယ်။ဒါပေမဲ့သူရှုံးနိုင်ကြောင်းတော့တည်ဝင်ထုတ်မပြောသေးပါဘူး။အခုလိုမဲအသာစီးမရတာဟာမဲမတမာမှုတွေရှိတာကြောင့်လို့အထောက်ထားမပြပဲပြောဆိုမှုတွေသမ္မတ Trump က Twitter မှာဇက်တက်ရေးနေတာဖြစ်ပါတယ်။ဒီလိုရေးသားမှုတွေတဲမှာMr. Biden ကိုရည်စွပ်ပြီးသူနိုင်တော်ရာဟာရွေးကောက်ပွဲမှာမဲမတမာမှုရှိတာကြောင့်ဖြစ်ကြောင်းလည်းပါဝင်ပါတယ်။ Democratic Party ကပြန်ပြက်သူ့သမ္မတဟောင်း Joe Biden ဟာ January 20ရက်နေ့မှာကျင်းသစ္စာကျင်းဆိုပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်နဲ့290တဲ့ပို့ပြီးရနေကြောင်း American သတင်းဌာနကြီးအားလုံးကသတင်းတစ်ပတ်ကျော်ပြောဆိုနေပေမဲ့ Republican သမ္မတကတော့သူရှုံးနိုင်ကြောင်းတင်ဝင်ထုတ်ပြောဖို့အတွက်လက်မခံသေးပါဘူး။သမရဖြစ်ဖို့အတွက်ပြည်내လူရည်လိုက်ရွေးချယ်တဲ့ကိုစလင်နဲ့938မဲမှာထောက်ဝက်ကျော်ဖြစ်တဲ့မဲ290ရဖို့လိုအပ်တာဖြစ်ပါတယ်။အမေရိကန်နိုင်ငံတလောကမဲယုံတာဝန်ခံအရာရှိတွေကတော့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့အထောက်အထားတစုံတရာမရှိဘူးလို့ VOA ပါဝင်သတင်းမီဒီယာတွေကပြောပါတယ်။ Mr. Biden ကတော့အစိုးရတစ်ဖွဲ့ဖို့အတွက်သူ့အကြံပေးတွေနဲ့တွေ့ဆုံနေတာဖြစ်ပြီးသူ့ဆိုးအဖွဲ့မှာပေါင်းတဲ့သူတွေကိုအမြင့်တန်သွင်းဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရတနင်္ဂနွေနေ့မှာကမ္ဘာတလောဒီရောဂါအကူးဆက်ခံရသူ54သန်းကျော်ရှိသွားပြီဖြစ်ပါတယ်။ American, India နဲ့ Brazil နိုင်ငံတွေမှာကူးဆက်မှုအများဆုံးပါ။ American မှာကူးဆက်သူ17သန်းနီးပါးရှိပြီး India က 8.8 သန်းကျော်တယ်လို့ဘရာဇီးကတော့ 5.8 သန်းကျော်ပါတယ်။မက္ကဆီကိုမှာစနေနေ့ကကူးစက်သူ1သန်းကျော်ဖြစ်သွားပေမဲ့လော့ဒ်ဒေါင်းချတားမြစ်ကန့်တတ်မှုတွေမထုတ်ပြန်သေးသလိုနှာခေါင်းဆီးမတက်မနေတဲ့အမိန့်လည်းမထုတ်ပြန်သေးပါဘူး။အမေရိကန်ဌာနတိုင်းရင်းသားတွေရဲ့နာဗာဟိုဒေတာအတိုင်းဝိုင်း34ခုမှာတော့ COVID-19 ကူးစက်မှုတိတိသားသားတိုးလာတဲ့အတွက်တနင်္လာနေ့ကစပြီးသတင်းသုံးပတ်ကြာလော့ဒ်ဒေါင်းလို့သွားလာတားမြစ်လိုက်ကြောင်းတိုင်းရင်းသားဒေတာဆိုင်ရာကျန်းမာရေးဌာနကကြေညာပါတယ်။ဘယ်လာရုစ်နိုင်ငံမှာအငင်းပွားပွဲအောက်ကလရွေးကောက်ပွဲနောက်ပိုင်းသမ္မတအလက်ဇန်ဒားလူကာရှန်ကိုနှုတ်ထွက်ပေးဖို့နဲ့ရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုဆန္ဒပြသူအများအပြားကိုရဲတွေကဖမ်းဆီးခဲ့ပါတယ်။မြို့တော် Minsk မှာတနင်္လာနေ့ကဆန္ဒပြကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးတွေမူးမေ့တရစ်လစ်သွားစေတဲ့ပုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရုံးပြောခွင့်ရရူပတ်ကိုဘဲလ်ကလည်းဘယ်လာရုစ်နိုင်ငံဆန္ဒပြပွဲတွေမှာရဲတွေရဲ့အင်အားအလွန်ကျွံသုံးနှိမ်နှင်းမှုတွေရှိနေတယ်လို့ပြောပါတယ်
။ Arbitrary mass detentions continue.
ဂျပန်ဖမ်းဆီးထိန်းချုပ်မှုတွေအခုထိဆက်ပြီးတွေ့နေရတယ်လို့အခုချိန်ထိဆိုဆန္ဒပြသူ2000ခွဲကျော်အဖမ်းခံနေရမယ်လို့ခန့်မှန်းကြောင်းပြောသွားတာပါ။ Minsk မြို့ကယထာဘူတာရုံအများအပြားကိုပိတ်ထားတယ်လို့ Internet line တွေလည်းသုံးမရပဲဖြစ်နေပါတယ်။ Britain EU ဥရောပသမဂ္ဂကလည်းခွဲထွက်ပြီးချိန်မှာနှစ်ဖက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတွက်Brussels မှာနှိမ့်နှင်းစနစ်မှုတွေထပ်ပြီးမလုပ်ခင်ပါပဲဒီစနစ်ဘွဲကလည်းသဘောတူညီချက်ရနိုင်မှာမဟုတ်ဘူးလို့ Britain နှိမ့်နှင်းမှု David Frost ကပြောပါတယ်ဒါပေမဲ့လည်းသူကတော့ပြောနေနေသေးပဲလို့ဆိုပါတယ်မကြာခင်ရက်တွေအတွင်းအပြုသဘောဆောင်တဲ့တိုးတက်မှုတချို့ရခဲ့တယ်လို့ Britain နှိမ့်နှင်းမှုက Brussels ကိုရောက်သွားချိန်မှာသူ့ Twitter ကပြောပါတယ်သဘောတူညီချက်မူကြမ်းအတွက်တူညီချက်အများအပြားရပြီမှာတချို့ကိစ္စရကြီးတွေအတွက်မရသေးဘူးလို့ပြောပါတယ်ကုန်သွယ်ဆိုင်ရာအတွက်သဘောတူညီချက်တရက်ကို November လလယ်မှာရဖို့ဖြစ်ပေမဲ့အခုထိအဆင်မပြေသေးတာပါတကယ်လို့သဘောတူညီချက်မရခင်တော့ January တရက်ကစပြီးတစ်ဖက်ကုန်သွယ်မှာအခွန်ခဆိုင်ရာနဲ့တခြားကုန်သွယ်ဆိုင်ရာအတားအဆီးတွေနဲ့ရင်ဆိုင်ရဖို့ရှိပြီးတစ်ဖက်စလုံးအတွက်ထိခိုက်စေမှာလည်းဖြစ်ပါတယ
်American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင်
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ညဝင်းအောင်ပါ VOA ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကိုဗစ်ကူးစက်မှုဆက်လက်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနရဲ့နိုဝင်ဘာ15ရက်ည8နာရီထုတ်ပြန်ချက်အရတနင်္ဂနွေနေ့တရက်တည်းမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူ983ဦးနဲ့သေဆုံးသူ25ဦးတိုးလာပါတယ်ဒါကြောင့်အခုချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း69000နီးပါးနဲ့သေဆုံးသူစုစုပေါင်း1,589ဦးရှိသွားပြီဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ14ရက်နေ့တရက်ထဲယောဂါပိုးတွေ့ရှိခဲ့သူပေါင်း1,289ဦးထဲမှာရန်ကုန်တိုင်းက890နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းက120နဲ့ဒုတိယ၊ပဲခူးတိုင်းက85ဦးနဲ့တတိယလိုက်ကမကွေးနဲ့အေရာဝတီတိုင်းတွေကသတုထပြင်းစမလိုက်ပါတယ်ခင်ဗျာ။ကမ္ဘာပေါ်မှာကိုဗစ်ကာယရောဂါအကြီးအကျယ်ကြုံနေရခြင်းတောင်တရုတ်ပင်လယ်ပြင်ထဲရေပိုင်နဲ့အငင်းပွားမှုနဲ့တရုတ်အမေရိကန်အားပြိုင်မှုတွေကြီးထွားနေချိန်ကာလထဲမှာဗီယက်နမ်နိုင်ငံကကမ္ဘာ့ကရာပြုကျင်းပတဲ့38ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာ15တနင်္ဂနွေနေ့ကအောင်မြင်စွာအဆုံးသတ်လိုက်ပါတယ်။အာဆီယံထိပ်သီးဆွေးနွေးမှုပိတ်ပွဲအခမ်းအနားမှာဗီယက်နမ်ဝန်ကြီးချုပ်က RCEP ခေါ်ဒေသတွင်းပတ်စုံစည်းဝါးရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ချုပ်နိုင်ဖို့အာဆီယံခေါင်းဆောင်တွေအောင်မြင်စွာဆောင်ရွက်နိုင်ခဲ့တာအတွက်ချီးကျူးပြောသွားပါတယ်။ဒီသဘောတူစာချုပ်မှာအမေရိကန်မပါဝင်ပဲတရုတ်ကကြောတောက်နောက်ခံပေးရတဲ့စာချုပ်ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်လက်ထက်မှာအာဆာဗစ်စပိကွန်သွေးရေးသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့တာပါ။38ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာတော့2021ခုနှစ်မှာအာဆီယံအလဲကျဥက္ကဋ္ဌအဖြစ်လုံမဲ့ဘရူနိုင်းနိုင်ငံကိုတာဝန်လွှဲအပ်ကြောင်းဗီယက်နမ်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။အာဆီယံရောအာရှနဲ့ပစိဖိတ်ဒေသနိုင်ငံပေါင်း15ခုပါဝင်ပြီးနိုဝင်ဘာ15ရက်နေ့ကလက်မှတ်ရေးထိုးလိုက်ကြတဲ့RCEP ကဒေတာရင်းပတ်စုံစည်းဝါးရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကြောင့်တရုတ်နဲ့ဂျန်နဲ့နိုင်ငံတွေကြားဆက်ဆံရေးကောင်းမွန်တိုးတက်လာမယ်လို့မျှော်လင့်ကြောင်းဩစတြေးလျနိုင်ငံကွန်သွယ်ရေးဝန်ကြီးဆိုင်မွန်ဘာမင်ဟန်ကပြောကြားလိုက်ပါတယ
် This is an incredibly important agreement in terms of the timing for when it occurs
အချိန်ကာလရဒီသဘောတူစာချုပ်ကသိက္ခာအရေးကြီးပါတယ်ကမ္ဘာတစ်ဝန်းကွန်သွယ်ရေးစနစ်မှာ PR တွေပုံနေသလို PR တွေကိုဩစတြေးလျနိုင်ငံကလည်းရင်ဆိုင်နေရတာပါမကြသေးခင်ဆယ်စုနှစ်တွေတည်းကျွန်တော်တို့ရဲ့ဒေတာကစီးပွားရေးအရရွေအားအကောင်းဆုံးဖြစ်လာနေတယ်ဆိုတာဒီစာချုပ်ကဖော်ပြနေတယ်လို့ဝန်ကြီးဆိုင်မွန်ကပြောသွားပါတယ်တရုတ်နဲ့အကြီးဆုံးကုန်သွယ်ပေးဖြစ်ခဲ့တဲ့ဩစတြေးလျနိုင်ငံဟာဝူဟန်မြို့ကစခဲ့တယ်လို့ပြောကြတဲ့ကိုဗစ်ပိုးကိစ္စကိုစုံစမ်းစစ်ဆေးရေးလုပ်ဖို့တိုက်တွန်းခဲ့ပြီးနောက်ပိုင်းတရုတ်နဲ့ဩစတြေးလျကြားဆက်ဆံရေးကြောက်ကစဖြစ်ခဲ့တာကြောင့်ကုန်သွယ်ရေးအပိုင်းမှာလည်းထိခိုက်မှုရှိခဲ့ပါတယ်တရုတ်နိုင်ငံကကြော်တော်နောက်ခံပေးထားတယ်ဆိုတဲ့ RCEP စာချုပ်ဟာကမ္ဘာအကြီးဆုံးလွတ်လပ်တဲ့ကွန်သွယ်ရေးစာချုပ်ဖြစ်လာပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးရဲ့သုံးပုံတစ်ပုံပါဝင်တဲ့စာချုပ်ဖြစ်တာကြောင့်နိုင်ငံတကာကွန်သွယ်ကွန်ရောကြသွားမှာဖြစ်သလိုကွန်သွယ်ရေးဝန်ဆောင်မှုတွေလည်းလမ်းပွင့်သွားစေမှာဖြစ်ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဗန်ကူမုန်တိုင်းကြောင့်သေဆုံးသူ69ဦးထိတိုးလာခြင်းမှာလက်ရှိဗီယက်နမ်နိုင်ငံကိုဝင်ရောက်လာတဲ့ဗန်ကူမုန်တိုင်းကြောင့်တနင်္ဂနွေနေ့ကအနည်းဆုံး5ဦးဒဏ်ရာရပြီးအဆောက်အုံတချို့ပျက်စီးသွားပါတယ်တနင်္ဂနွေနေ့မနက်ပိုင်းမုန်တိုင်းဟာတနအီ56မိုင်ဒီတိုင်နှုံးနဲ့ဗီယက်နမ်နိုင်ငံတွင်မြေပြိုကျတာဖြစ်ခဲ့ပြီးအိမ်နဲ့စာတင်ကျောင်းတွေလည်းခေါင်မိုးတွေလန်ထွက်တာတစ်ပင်တွေအနစ်ကျပြိုလဲတာတွေဖြစ်ပါတယ်ဗီယက်နမ်နိုင်ငံတွင်ပြီးခဲ့တဲ့သတင်း6ပတ်အတွင်းကြုံခဲ့ရတဲ့မုန်တိုင်းတံကြောင့်ရေကြီးမြေပြိုတာဖြစ်ပြီးအနည်းဆုံးလူ160နီးပါးသေဆုံးကနောက်ထပ်80ပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာတနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးစိတ်ဝင်စားဖို့ရာဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်တွေအရေးအပါအဝင်ရခိုင်ပြည်နယ်အရေးကိုဆွေးနွေးခဲ့ကြတဲ့အကြောင်းတင်ပြပေးပါမယ်မကြာခင်ကကျင်းပခဲ့တဲ့မြမရွေးကောက်ပွဲဟာဆိုရင်မြမဒီမိုကရေစီအသွင်ကူးပြောင်းရေးပိုပြီးတိုးတက်ကောင်းမွန်လာစေဖို့နောက်ရိုဟင်ဂျာဒုက္ခသည်တွေဌာနီပြောင်းနိုင်ရေးအတွက်အထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကအာဆီယံကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်ရခိုင်ပြည်ထနာဖြစ်ရှင်ရေးကအစိုးရဒုတိယတပ်တန်းမှလည်းဦးစားပေးကိစ္စအဖြစ်ဆက်ပြီးတော့ရှိနေတဲ့အကြောင်းမြမဘက်ကလည်းကတိပြုခဲ့တာပါဆက်ရည်ချင်းမြောက်အာဆီယံကုလသမဂ္ဂထိပ်သီးဆွေးနွေးပွဲကိုကိုဗစ် -19 အခြေအနေကြောင့်ဗီဒီယိုကွန်ဖရင့်နဲ့ကျင်းပခဲ့ကြတာပါက ုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကထိပ်သီးဆွေးနွေးပွဲမှာဒုက္ခသည်တွေဌာနေပြောင်းရေးကိစ္စကိုထည့်သွင်းပြောဆိုခဲ့ပါတယ
် With respect to Myanmar it is my sincere hope that the recent elections enhance relations in the country
မကြခင်ကချင်ပါခဲ့တဲ့မြန်မာရွေးကောက်ပွဲဟာဆိုရင်နိုင်ငံတွင်းဒီမိုကရေစီအသွင်ကူးပြောင်းရေးတိုးတက်မှုအတွက်အထောက်အပံ့ဖြစ်မယ်လို့သူမျှော်လင့်ပါတယ်။နောက်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဌာနေပြောင်းနိုင်မဲ့အခြေအနေမျိုးဖန်တီးပေးနိုင်ရေးအတွက်လည်းအထောက်အကူဖြစ်ဖို့မျှော်လင့်ပါတယ်။ပြန်လည်ရင်ကြားစီရေးအတွက်တာဝန်ယူမှုတာဝန်ခံမှုကတိတ်ပြီးအရေးကြီးတယ်လို့ပဲပြဿနာရဲ့အရင်းခံအကြောင်းရင်းကိုဖြေရှင်းနိုင်ရေးပို့ပြီးတော့အထောက်ကျူပန်းဖို့နဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာဝင်ရောက်လုပ်ကင်ခွင့်တို့လည်းတိုးတက်လာစေဖို့မျှော်လင့်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဒုတိယသက်တမ်းကာလမှာလည်းဒုက္ခသည်တွေအရေးအပါဝင်ရခိုင်ရေးဖြည့်ရှင်းဖို့ကိုဦးစားပေးလုပ်ငန်းတစ်ခုအဖြစ်ဆက်လက်ထားရှိမယ်အကြောင်းဝန်ကြီးဦးကျော်တင်ကဆွေးနွေးခဲ့ပါတယ်။ရခိုင်ရေးအတွက်အာဆီယံနောက်ကုလသမဂ္ဂတို့နဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မယ်လို့လည်းကတိပြုခဲ့ပါတယ်။ရူဟင်ဂျာဆိုတဲ့အတုံးနှုံကိုမြန်မာဘက်ကလက်မခံချပါဘူး။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစဉ်လက်ခံဖို့ကတိကဝတ်ပြုထားတဲ့အကြောင်းဝန်ကြီးဦးကျော်တင်ကဆွေးနွေးပါတယ်။ပြီးခဲ့တဲ့အစိုးရတပ်တန်း9နှစ်တာကာလအတွင်းမှာတော့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြရတဲ့ဒုက္ခသည်တွေဌာနေပြန်ရေးအကောင့်အထည်မပေါ်ခဲ့သလိုရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရသူတွေအရေးကိုလည်းမဖြေရှင်းနိုင်သေးပါဘူး။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်မတက်ရောက်ခဲ့ဘဲသူ့ကိုယ်စားပြည်ထောင်စုဝန်ကြီးဦးကျော်တင်တက်ရောက်ခဲ့တာဖြစ်ပါလေရှင်
။ကျွန်တော်ဝင်းမင်းပါမြန်မာရွေးကောက်ပွဲအပြီးသက်ရလဒ်မနေ့ကထုတ်ပြန်လိုက်ပြီးလက်ရှိအစိုးရပါတီကစံချိန်တင်အနိုင်ရလိုက်ချိန်မှာအဓိကသက်ခံပါတီနဲ့အရင်အစိုးရပါတီဘက်ကတော့ဒီရလဒ်ပေါ်ကန့်ကွက်ဆန္ဒပြနေပါတယ်။အတိုက်ခံပါတီပြည်တော်စုကြံ့ခိုင်နေတဲ့ကွန်ပျူတာပါတီဘက်ကမနေ့ကပဲနေပြည်တော်မှာလူထောင်ချီပြီးဒီရွေးကောက်ပွဲရလဒ်အပြင်ရွေးကောက်ပွဲကော်မရှင်ကိုပါဆန့်ကျင်ပြီးတရားမျှတမှုမရှိဘဲမဲမသမာမှုတွေရှိခဲ့တဲ့ရွေးကောက်ပွဲလို့ဆန့်ကျင်လိုက်ပါတယ်။ဒါပေမဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကတော့ဒီရွေးကောက်ပွဲရလဒ်ကိုတတ်မတော်ပါဝင်အများကလက်ခံပြီးပြီမို့အခုလိုဆက်မလုပ်သင့်တော့ဘူးလို့ပြောလိုက်ပါတယ်။နေပြည်တော်ဥထရသီရီမြို့နယ်ရွှေနဲ့သာဘောလုံးကွင်းမှာကြက်ကင်ကွန်ပျူတာပါတီ၆ခန်းလူတွေတထောင်ကျော်ဆန္ဒပြနေကြတဲ့အတန်တွေပါဒီဆန္ဒပြသူတွေကနေပြည်တော်မြို့နယ်ဦးဝင်းအောင်က
ကျွန်တော်တို့မဲလိုက်မဲညင်မဲခိုးတွေနဲ့ပြည်သူတွေကမကျေနပ်လို့အဲ့တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်လို့အားလုံးကျွန်တော်ဒီခိုင်မျိုးနဲ့ဝင်ရပြီးတော့ဆန္ဒပေါ်တော့
ဒီပေါ်အခုတစ်ခေါက်စံချိန်တင်အနိုင်ရခဲ့တဲ့ LD ရဲ့ဗဟိုပြန်ချာရေးကော်မတီအတွင်းမှုဘုံရွာဦးအောင်ရှင်က
ဒီရာကိုမလုပ်တဲ့အလုပ်ပဲလို့ကျွန်တော်တော့မြင်တယ်လေအဲယူရီးရဲ့ကြေညာချက်လဲတာအတိအကျပြတာဖြစ်နေတယ်နောက်တစ်ခါနိုင်ငံကအပွဲပြည်တွေနိုင်ငံကအတိုင်းပြည်တွေရတယ်အားလုံးကဒီရွေးကောက်ပွဲရလဒ်ကိုယုံကြည်တယ်ပေါ့နောက်တစ်ခါသူတင်တော်ရကကွေယူကြီးချုပ်ကိုရင်ကလည်းရေကောက်ပွဲရလဒ်ကိုဒီပြူတယ်လို့ပြောပြီးသားဆိုတော့ဒီဟာတော့ကျွန်တော်တော့မစိုးရိမ်
ဘူး။အဲဒီကြောင့်အခုလိုဆန္ဒပြမှုတွေအပြင်ကြောင်မဲမြို့မှာရေကောက်ပွဲကော်မရှင်ဥက္ကဋ္ဌအိမ်မှာလို့တနက်နေ့ပြတဲ့အကြမ်းဖက်မှုမျိုးရှေ့မှာဖြစ်လာမှာစွန့်ရပါလားလို့မေးရမှာဘိုးရွာဦးအောင်ရှင်ကပဲ
ကျွန်တော်လည်းအဲ့ဒါမစိုးရိမ်ပါဘူးဗျ။ဒီလိုဖုံးကွဲတာလည်းအခုမှလည်းမဟုတ်ပါဘူး။ရေကောက်ပွဲမှာတိုင်ခင်တော့လည်းဒီလိုပဲဖြစ်တာပါပဲ။နောက်ပြီးတော့အခုညပြီးတော့ပါကျန်တာပြတဲ့ကိစ္စလည်းဒီကိစ္စကတော့နိုင်ငံလုံးကိုတိုင်တာလည်းမဟုတ်ပါဘူး။နေနေပြီးတော့သူရဲ့ဒေသတစ်ခုအနေနဲ့ကတော့ပါပါသိပြီးတော့သူချက်ချက်မဟုတ်ပါဘူး
။တကယ်တော့ဒီမိုကရေစီအစဉ်ကူးပြောင်းရေးတွေမှာအရေးပါလိမ့်ရှိတဲ့ဒုတိယကျော်ရွေးကောက်ပွဲမှာအာဏာသွင်းခဲ့တဲ့အရင်အစိုးရပါတီနဲ့အခုလက်ရှိအစိုးရပါတီတို့ကြားပြန်ဆိုင်တင်းမာမှုတွေပြင်းထန်လာခဲ့ပြီးနောက်ဆုံးရလဒ်ပေါ်လည်းငင်းခုန်မှုတွေဆက်ဖြစ်နေကြတာပါခင်ဗျာကျွန်တော်ဝင်းမင်းပါ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူနေအိမ်ကိုနိုဝင်ဘာ14ရက်နေ့ညကတနင်္လာနေ့ပြစ်ခတ်ခဲ့ရပါတယ်။ဒီအကြောင်းကိုကျွန်မမေခါကပြောပြပေးပါမယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကလည်း2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲရလဒ်တွေအပြည့်အစုံဖော်ပြခဲ့တဲ့နေ့မှာပဲအခုလိုဒေတာကော်မရှင်တာဝန်ရှိသူတဦးလက်နက်နဲ့ချင်းချောက်ခံရတဲ့ဖြစ်ရပ်ထွက်ပေါ်လာတာပါ။ရှမ်းပြည်မြောက်ပိုင်းခရိုင်ကော်မရှင်အတွင်းရေးမှူးဦးနစ်ဆန်းဦးကတော့ဒီဖြစ်ရပ်ဟာရွေးကောက်ပွဲနဲ့ဆက်ဆက်မှုရှိမယ်လို့တုံ့တက်ပြောဆိုလိုက်ပါတယ်
။အ ော်အဲ့ဒါကဟိုကမင်းညာက7နိုင်တော့ဖြစ်စီဖြစ်တော့လိုက်တာဘာလို့ဖြစ်တဲ့ဟိုကဖွဲ့လို့တော့မသိဘူးအကြီးတန်းတက်ခုတွေပါလို့တဆိုင်ရမြန်မာနိုင်ငံရဲ့တက်ဖွဲ့ရတော့တိမ်ပါနဲ့တကယ်ဟုတ်အဲ့တော့ကျွန်တော်ရဲ့တဆိုင်ရတော့လေနေမီကန်ရဲ့တက်ဖွဲ့တွေပါလို့တော့စုံစမ်းပေါ်ထုတ်နေတာပေါ့မှန်ကွဲတာလောက်ပဲဖြစ်သွားတယ်ခင်ဗျာဟုတ်တော့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့တက်ဖွဲ့တော့ကိုကြီးတောင်းပြီးတော့အဲ့မျိုးနယ်ဥက္ကဋ္ဌတွေတော့ဟိုလုံလုံကြီးခြားတာပြီးတော့ပြောတာပါဟိုရှင်းရှင်းလေးပေါ့မြန်မာနိုင်ငံကြီးရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့ process ပဲဖြစ်ပါမှာဟုတ်
အမှုချစ်ပွားခဲ့တဲ့ကြောင်မဲမျိုးနယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးထွန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အမှုဖြစ်ပွားရာနေရာကကြောင်မဲမျိုးနယ်တောင်ပိုင်းရှေ့ရွက်ဘလုံးဝင်းနားမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဦးစိုးထွန်းဟာ2020ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နောင်ချိုမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့တဲ့သူလည်းဖြစ်လက်ရှိပြည်သူ့လွတ်တော်ဒီဥက္ကဋ္ဌလည်းဖြစ်တဲ့ဦးထွန်းထွန်းဟေရဲ့အကိုတော်ဆက်သူတဦးဖြစ်တယ်လို့ကြားသိရပေမဲ့သွေးရင်းချာလာဆွေမျိုးနှိစက်လာဆိုတာကိုတော့တိကျမှတ်ချက်ရယူနိုင်ခဲ့တာမရှိပါဘူးပြစ်ခတ်မှုကြောင့်နေအိမ်ပရင်းပေါက်အနေငယ်ပျက်စီးသွားခဲ့ရတယ်လို့ပြစ်ခတ်တာကနှစ်ချက်ဖြစ်တယ်လို့ကြောင်မဲမြို့နယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသမီးပြည်နယ်လွှတ်တော်ကိုယ်စားလှယ်နန်းဣမောအောင်ကပြောပါတယ
်ဟိုကဘာလို့အခုတော့ဘာမှတော့ရှိုးရှိုးရှက်ရှက်တော့မရှိဘူးကျွန်တော်တို့ကဒီညမထွက်ရအမိတ်ညာထုတ်ထားတယ်ဆိုတော့ဒါနည်းနည်းတော့စဉ်းစားကြရဖြစ်တယ်ပေါ့နော်လူတော့မထီးဘူးနော်သူကအိမ်ကိုပဲထီးတယ်ဆိုတော့လုံထုံရင်းအရာတော့ဒီလုံးလုံးရှာရှာတော့မသိမိဘူးနော
်2020ရွေးကောက်ပွဲမှာကြောင်မဲမြို့ပိုင်းကျေးရွာတချို့မှာတော့ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးလက်ရှိအချိန်ထိတော့ကြီးစံကိုရဲတပ်ဖွဲ့ကတည်ယူထားပြီးတရက်ခန့်ရှာနေတယ်လို့ရှမ်းပြည်မြောက်ပိုင်းခရိုင်ကော်မရှင်တွေးမှုဦးနစ်စံဦးကပြောပါရယ်ကြောင်မဲခရိုင်ရဲတပ်ဖွဲ့ဘက်ကိုဆက်သွယ်ခဲ့ပေမဲ့တိကျအတည်ပြုချက်မပေးခဲ့ပါဘူးရွေးကောက်ပွဲမတိုင်ခင်ကလည်းနေပြည်တော်ခရိုင်ကော်မရှင်ဥက္ကဋ္ဌနေအိမ်ကိုလက်ပြဘုံပြစ်ခတ်ခံခဲ့ရတာရှိပြီးဒါကဒုတိယမြောက်ကော်မရှင်ဝန်ထမ်းတွေကိုချိန်ချောက်ခံခဲ့ရတာဖြစ်ပါတယ်။နေပြည်တော်ခရိုင်ကော်မရှင်ဥက္ကဋ္ဌနေအိမ်လက်ပြဘုံနဲ့ပြစ်ခတ်ခံရချိန်မှာလက်ပြဘုံမပေါက်ကွဲခဲ့သလိုထိခိုက်ဒဏ်ရာရရှိခဲ့တာတော့မရှိခဲ့ပါဘူး။လက်တွေတရားခံကိုလည်းခုချိန်ထိမဖော်ထုတ်နိုင်သေးပါဘူး။ Generation 3 ရွေးကောက်ပွဲစောင့်ကြည့်အဖွဲ့အားဦးအောင်နိုင်မော်ကတော့ရွေးကောက်ပွဲအလွန်မှာရွေးကောက်ပွဲကာလအတွင်းဖြစ်ပေါ်လာတာတွေကိုကော်မရှင်စီတိုင်ကြားစာတွေပေးပို့ပြီးနောက်ပိုင်းအဆုံးဖြတ်ပေးတာတွေထပ်ပေါ်လာရင်အခုထပ်ပေါ်တဲ့တရားမဲ့ပြုကျင့်မှုတွေပေါ်လာမလားဆိုပြီးစိုးရိမ်မိတယ်လို့သူကပြောပါတယ်
။ဘိုးကလည်းကျွန်တော်တို့ဒီတိုင်စာတွေပို့ထားတယ်ဆိုတာလည်းကျွန်တော်တို့သတင်းရတာလားရှိတယ်ပေါ့နော်။ဟိုပြောနေကြတာလည်းရှိတယ်ပေါ့နော်။ကြည်ကြင်းပြောနေကြရှိတော့အဲ့ဒီအပေါ်မှာအဲ့ဒီစီမံဆုံးဖြတ်မှုတွေနဲ့ပတ်သက်ရင်တော့တက်ရောက်မှုတစုံတရာတော့ရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။အလုံးတရားဒီဆုံးဖြတ်ချက်တွေချမှတ်တဲ့အပေါ်မှာတော့နောက်ဆက်တဲ့တယောက်မှုတွေအတိုင်းအတာတခုပြီးတော့ရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နည်းနည်းစိုးရင်ရတဲ့အနေအထားတော့နည်းနည်းတော့ဟိုသတိမထားလို့တော့မရဘူးနော်။သတိထားခရုပြုတဲ့အနေအထားလို့တော့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ်
။နိုဝင်ဘာ10ရက်နေ့မှာကျင်းပပြည်စည်းခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တရားမဲ့ပြုကျင့်မှုတွေမကျေနပ်တဲ့တိုင်ကြားလွှာတွေကို45ရက်အတွင်းပြေပို့နိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကအတည်ပြုကြေညာထားပါတယ်။အတိုက်အခံအင်အားကြီးပါတီတခုဖြစ်တဲ့ကြန့်ခိုင်ရေးပါတီကရွေးကောက်ပွဲမဲရလက်တွေမှာအငင်းပွားပွဲရတွေရှိတယ်ဆိုပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်လို့အတိအမှန်မပြုပါဘူးတမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရွေးကောက်ပွဲရလက်ဟာပြည်သူတွေရဲ့သဘောထားဖြစ်လို့လေးစားမှာဖြစ်တယ်လို့ရွေးကောက်ပွဲနေ့မဲပေးစင်မှာပြောကြားခဲ့ဦးပါတယ်2020ပြည့်နှစ်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့ NLD ပါတီကကိုယ်စားလှယ်အယောက်920ကြန့်ခိုင်ရေးပါတီက82ဦးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦးရခိုင်မျိုးသားပါတီက15ဦးအများဆုံးအနိုင်ရရှိခဲ့တယ်လို့ကော်မရှင်ဘက်ကထုတ်ပြန်ထားပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။
အခုကျင်းပပြီးစီးခဲ့တဲ့ဒုံဘာလရွေးကောက်ပွဲအတွက်မှာရခိုင်ပြည်နယ်ထဲမှာကိုမျိုးနယ်ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းဒီမျိုးနယ်တွေအခုပြန်ပြီးတော့ကျင်းပနိုင်ဖို့အတွက်ဆိုပြီးတော့အေးရခိုင်လက်နက်ကိုင်အဖွဲ့ကကန့်လှမ်းလိုက်တယ်လို့ပဲတပ်မတော်ဘက်ကလည်းဒီပေါ်မှာအပြုသဘောတုံ့ပြန်တာတွေဖြစ်လာပါရတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်ထဲမှာရွေးကောက်ပွဲတွေပြန်ကျင်းပနိုင်မယ့်နှုံးလင်းချက်ဖြစ်လာပါရတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်လည်းဖြစ်မြောက်မြို့နယ်ပြည်သူ့လွှတ်တော်ကုစလေလည်းဖြစ်တဲ့ဦးလှစောကိုဆက်သွယ်မေးမြန်းထားပါရတယ်။ကျွန်တော်သားညဦးပါဦးသားဆောင်ပြည်ဟာဒီမကြသေးခင်တုန်းကအေးရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးတော့ဒီရခိုင်ပြည်နယ်ထဲမှာရွက်ကောက်ပွဲပြလုံးနိုင်ဖို့အတွက်ညှိနှိုင်းချက်ထုတ်ပါလေဒီပေါ်မှာတပ်မတော်ဘက်ကကြိုဆိုတဲ့ဆိုတဲ့လက္ခဏာရေးရောင်လည်းပြပါတယ်ခင်ဗျာညှိနှိုင်းချက်ပြန်ထုတ်ပါလေအဲ့တော့ရခိုင်ပြည်နယ်ထဲမှာရွက်ကောက်ပွဲပြလုံးနိုင်ခြင်းနဲ့ပတ်သက်လို့ဦးသားဆောင်မြင်ဘယ်လိုရှိပါလဲခင်ဗျာ
ရွေးကောက်ပွဲမဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်ပါတီတွေရခိုင်ပြည်သူတွေကတော့စိတ်မကောင်းဘူးပေါ့ဗျာနော်အဲ့တော့ရွေးကောက်ပွဲကိုဖြစ်စေချင်တဲ့သဘောမျိုးအပေါ်တွေပြောကြတယ်အရက်ဖက်ဖွဲ့စီတွေတခြားဖွဲ့စီပြောတယ်ဘာမှမထီရောက်ဘူးဒါပေမဲ့အဲ့ဒီရခိုင်ပြည်သူတွေကစံကိုထင်ဟပ်ပြီးတော့ AA ကလည်းသူတို့ရဲ့သဘောထားကိုပြောလာတယ်နော်အဲ့တော့ရွေးကောက်ပွဲဖြစ်စေချင်တဲ့သဘောထားပေါ့ပူပေါင်းချမသဘောထားဖြစ်လာတာကြတော့ပူပြီးဝန်သားကြာကောင်းတာကတက်မတော်ဖက်ကလေပဲအဲ့ဒါနဲ့လိုက်လျောထွေကြီးတော့ပဲအဖြစ်သဘောနဲ့ရှူဆိုရပေါ့အဲ့တော့ဟိုဘာလဲတော်ပြောအီနဲ့တက်မတော်ကြားထဲမှာတခြားဟာတွေထားလိုက်တော့လက်ငင်းအိုင်မှာတော့ဒါဝန်သားကြာကောင်းတဲ့သင်းတယ်အဲ့တော့ရုပ်ောက်ပွဲကိုလုံးဖို့နှစ်ဖက်ဆန္ဒရှိတယ်ဆိုရင်အဆုံးဖြတ်ပြရမှာကရုပ်ောက်ပွဲကော်မရှင်ပဲအဲ့တော့ရုပ်ောက်ပွဲကော်မရှင်ကပတ်သက်ပြောတဲ့ခါကျတော့ရုပ်ောက်ပွဲကော်မရှင်ကတော့အဲ့ဒီခါမှာလုံးမယ်လို့တော့ပြောတယ်ဒါပေမဲ့ပညာချက်တည်းရဲ့သဘောတိုင်းဆိုရင်တော့ဒီဇင်ဘာ31ရက်နေ့မတိုင်ခင်ဒီရွက်ောက်ပွဲလွှတ်ရမယ်။ဒါပေမဲ့နားလည်မှုလွှဲတာတော့ဒါဟာကြားဖြတ်မဟုတ်ဘူးဗျ။ဒီ31ရက်နေ့မတိုင်ခင် cancel လုပ်ထားတဲ့ဟာတွေကိုအချိန်ပြီးပြန်လုပ်ဖို့ဆိုတာပဲ။အဲ့တော့ကျွန်တော်တို့ကတော့လုပ်စီရှင်ပါတယ်။တော့တက်နိုင်ဆုံးလုပ်စီရှင်ပါတယ်။ရွက်ောက်ပွဲကော်မရှင်ဒီခိုင်မာရှိတဲ့ရွက်ောက်ပွဲကော်မရှင်ကလည်းပဲအသိအနေသာရှိတယ်လို့ကျွန်တော်တို့ကြားတယ်။ဘာမှခက်ခဲမရှိဘူး။ဒီခိုင်မာရှိတဲ့ရပ်ဖက်ဖွဲ့စည်းတွေကလည်းရက်ကောက်ဝဖြစ်ဖို့အတွက်ကူညီဖို့အသင့်ပဲဒီခိုင်နိုင်ငံရေးပါတီတွေကလည်းဒီလိုဖြစ်မယ်ဆိုလို့ရှိရင်တော့သူတို့ကတော့ဝင်ပြီးဝင်ရောက်ရှင်ပြန်ရပါမယ်တရားမျှတတဲ့ရက်ကောက်ဖွဲ့တခုတော့ဖြစ်လာဖို့အချင်းချင်းကတော့အသင့်ပါပဲအဲ့တော့ဒီကျွန်တော်တို့ကတော့ရက်ကောက်ဖွဲ့ကော်မရှင်ရဲ့ fix date ပေါ့နော်နေ့ရက်တခုသတ်မှတ်ဟာကိုပဲကျွန်တော်တို့ညှော်လင့်ပြီးတော့စောင့်နေကြတယ်ပေါ့
ကျွန်တော်လေ့လာကြည့်ရသလောက်လေဒါကြားပြတ်ရွေးကောက်ပွဲမဟုတ်ပါဘူးပြောရမယ်ဆိုတော့အခု2020ရွေးကောက်ပွဲကိုဟိုနောက်ဆက်တွဲနဲ့ကျင်းပရမယ့်သဘောမျိုးကျင်းပလို့ရနိုင်တဲ့အနေအထားမျိုးလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ရခိုင်ပြည်နယ်ထဲမှာလည်းဒါကရခိုင်ပြည်နိုင်ငံရေးပါတီတွေမှာလည်းကုစရေးရွေးချယ်ပြီးသား NLD မှာလည်းရွေးချယ်ပြီးသားဖြစ်နေတဲ့အခါကျတော့တခြားအခက်အခဲမျိုးတွေကြုံရနိုင်လားညီမဆန်းဆန်းအခုဒီဇင်ဘာထဲမှာကျင်းပနိုင်ဖို့ဆိုရှင်ဦးလာစောရဲ့အမြင်ဘာတွေအခက်အခဲတွေရှိနိုင်တယ်ခင်ဗျာ
ကျွန်တော်ကတော့ထွေထွေထူးထူးအခက်ခဲမရှိနိုင်ဘူးလို့ထင်ပါတယ်ပထမဆုံးရွက်ောက်ပွဲမကျင်းပရတဲ့အကြောင်းချင်းကလည်းလုံခြုံရေးပြဿနာကြောင့်ပေါ့လေတော့တူနှစ်ဖက်ဆိုင်ရာတိုက်ပွဲတွေဖြစ်ကြတာလည်းရှိတယ်နှစ်ဖက်အငင်းပွားစရာပေါ့လေသူပြောခုပြောတာလည်းရှိတယ်အခုကျတော့အဲ့ဒီအငင်းပွားပွဲကနှစ်ဖက်ကလည်းပူးပေါင်းပါဝင်မယ်လို့ပြောနေပြီလူတို့ကလည်းအသိရှိနေတယ်အရာဖက်ဖွဲ့စည်းတွေလည်းရှိတယ်အဲ့ဒီခိုင်မာမွေးကောက်ပွဲဖြစ်မယ်ဆိုရင်အခုလောလောဆယ်ကြာကျွန်တော်နားနားနေနေဖြစ်နေတဲ့ဝန်ထမ်းတွေကလည်းတက်နေသမျှကူညီပဲဆိုတော့ဟိုရွေးကောက်ပွဲမလုံးเสียအကြောင်းမရှိဘူးလုံးရင်လည်းအဆင်ပြေပဲတခုဆက်ပြောနေတာကတော့ဒီရွေးကောက်ပွဲသာဖြစ်ခဲ့မယ်ဆိုရင်ကျွန်တော်ဖြစ်လက်ဖြစ်စီနေဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့အမြဲတမ်းမျှော်လင့်တောင်းတနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာနော်အဲ့လက်နက်ကိုင်အဖွဲ့တွေဂျားထဲမှာယုံကြည်မှုတည်ဆောက်တယ်နော်ဟိုတက်မတော်နဲ့အီနဲ့ဂျားထဲမှာဟိုယုံကြည်မှုနားလည်မှုတခုရတော့ဘူးဆိုရင်အပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးတော့တစ်ဖက်ဆွေးနွေးမှုတွေပေါ်လာနိုင်တယ်ဒီကိုဥတည်ပြီးတော့ကျွန်တော် bilateral agreement တွေပေါ်လာနိုင်တယ်ပေါ့နော်ဒီဟာအမတန်ကောင်းတဲ့ကောင်းမြတ်တဲ့မင်္ဂလာတစ်ပါးပဲကြာအဲ့တော့ဒီမင်္ဂလာတစ်ပါးဆိုကျွန်တော်အများနဲ့မျှော်လင့်နေတဲ့နောက်ပင်လုံကြီးလာခံမြို့မှာ AA ပါဝင်လာမယ်နော်မြောက်ပိုင်းမဟာမိတ်အစုံပါလာမယ်ဆိုတာကိုဥတည်သွားနိုင်စေတဲ့အခင်းကျင်းလေးတစ်ခုဟာစနေပြီးတော့ကျွန်တော်တို့ခံစားရတယ်အဲ့ဒီအခင်းကျင်းလေးကိုကျွန်တော်ကမပြည့်စုံခြင်းဘူးအဲ့တော့ဟိုအခက်အခဲမျိုးကြုံရမယ်ဆိုရင်လည်းကြုံတဲ့အခက်အခဲတွေဟာဖြစ်ရှင်းနိုင်တဲ့ကြော်လွှားနိုင်တဲ့အခက်အခဲတွေလို့ပဲကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်ဒီ corporate commission เนี่ยမြန်မြန်ဆုံးဖြတ်လိုက်ရင်ကျွန်တော်တို့လည်းမြန်မြန်အကောင့်ထဲပို့လို့ရတယ်အ ဲ့တော့တိုင်းပြည်တွေလည်းကောင်းပါတယ်နိုင်ငံတကာဖွဲ့စည်းကလည်းကောင်းချီးပေးကြပါလိမ့်မယ်ကျွန်တော်အဲ့လိုပဲယုံကြည်ပါတယ
်ဟုတ်ကဲ့ခုနကဦးလတ်စောပြောသွားတဲ့အထက်မှာလည်းပါပါတယ်ရခိုင်ပြည်နယ်ညီညာရေးကိစ္စအခုကရွက်ောက်ပွင့်တဲ့တန်တန်ငွေတစင်ပါဆိုလိုပဲအခုညီညာရေးကိစ္စပါလမ်းစာပွင့်လာလို့ဖြစ်သွားရပါတယ်ဆိုလိုတာကအေဘက်ကနေပြီးတော့အခုလိုကန်းလှနေတမ်ဘရိုဘက်ကလည်းကန်းလှနေအခုလိုမျိုးဒီတိုက်ပွဲတွေတော်လေးပြင်းထန်ဖြစ်နေတဲ့ကြားတွေကနေပြီးတော့ရုပ်ချီးသဘောထားတွေဘာကြောင့်ပြောင်းသွားရလဲဦးလတ်စောဘလူးများထင်ပါလဲ
ကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကအချင်းပဲရှိမှာပေါ့လေဘာလို့ကျွန်တော်တို့ကတော့နှစ်ဖက်လုံးဟာစစ်ပွဲအပေါ်မှာဟိုသူတို့စစ်သားတွေပြည်ပြည်ပေါ့နော်ကျွန်တော်တို့တုံးတက်လာတယ်နိုင်ငံတကာချင်းချင်းကိုတုံးတက်လာတယ်ပြည်တွင်းပြဿနာတွေခွင်းချင်းတုံးတက်လာတယ်နောက်တစ်ခုကလည်းပဲဒီရွက်ောက်ပွဲပြီးတဲ့ခါမှာဖြစ်ပေါ်လာတဲ့အဆိုးအအစ်အပေါ်မှာဟိုတစ်ခုခုမျောလင်းတယ်မျောလင်းမှုတစ်ခုရှိလာတဲ့အတွက်ကြောင့်အယူအဆတွေပြောင်းလာတယ်လို့ထင်တယ်နော်ဘာလို့ပြောဘလို့ပဲအယူအဆရှိရှိလားကျွန်တော်တို့ဟာတိုင်းပြည်အတွက်အကျိုးရှိတယ်ပြည်သူအတွက်အကျိုးရှိတယ်ဟိုနိုင်ငံတကာမှာရှိတဲ့ဟိုနိုင်ငံတကာအဖွဲ့အစည်းဘယ်သူမှမဲဒါကိုမကောက်ဘူးလို့ပြောမှာမဟုတ်ဘူးတကယ်ကောင်းချင်းမင်္ဂလာနဲ့ပြည်သူတွေလုံရက်တစ်ခုဆိုရင်တော့ဘလို့ပဲနောက်ခံရှိတယ်ဆိုတာကိုနောက်သမိုင်းအရနောက်ခံစဉ်းစားဖို့ပြေနော်အခုကတော့ကျွန်တော်တို့ကြိုးစွားမှာပဲညာဒီဟာကတော့
ဒီချိန်ကာလမှာပဲထူးခြားခြား NLD ပါတီဘက်ကလည်းညင်ညာချက်တရထုတ်ပါတယ်အဓိကတိုင်းသားနိုင်ငံရေးပါတီတွေကလက္ခဏာနဲ့ကြီးညာချက်သဘောမျိုးပြောအောင်ပါပေါ့နော်ဟိုပူပေါင်းဆောင်ရမယ်ဆိုတဲ့သဘောမျိုးကြီးညာချက်ထွက်လာပါတယ်အဲ့တော့ဒီကြီးညာချက်နဲ့ပတ်သက်လို့ရောဦးလာဆိုဘလူးများမြင်ပါလဲခင်ဗျဟ
ိုကျွန်တော်တို့ကလည်းဒီကြီးညာချက်ကိုအပြူသဘောထောင်တယ်လို့တော့မြင်ပါတယ်နော်အသေးစိတ်အချက်လက်ကတော့ action တွေတော့မပါဘူးပေါ့နော်ဟို EA ကထုတ်တဲ့ statement ရယ်တက်မတော်ကထုတ်တဲ့ statement ကတော့သူ action ပါတယ် action ဆိုတာကရုပ်ောက်ပွဲကိုအလုပ်တစ်ခုလုပ်မယ်ရုပ်ောက်ပွဲဆိုတဲ့အလုပ်ရက်တစ်ခုကိုလုပ်မယ်အစပြုမယ်နော်ဟိုလောလောဆယ်လုံယုံရုပ်ကိုတာဝန်ယူပေးကြမယ်ဆိုရဲကတို့ကပြစ်တာခတ်တာတွေမလုပ်ကြတော့ဘူးတနက်ဖောက်တာတွေမရှိတော့ဘူးတနက်မဖောက်ကြတော့ဘူးရုပ်ောက်ပဲဖြစ်နေရတဲ့ပူပေါင်းလှုပ်ဆောင်ကြမယ်ဆိုတဲ့လက်တွေ့ action တစ်ခုပါလာတယ်အဲ့ဒီ action ကနေပြီးတော့ကျွန်တော်ပြောသလိုပေါ့ရှေ့ကိုသွားပြီးတော့နောက်ဆက်တွဲနေတဲ့ကောင်းတဲ့ကောင်းရဲ့ကောင်းတဲ့ဖက်ကိုဥတီပြီးသွားနိုင်တယ်အဲ့တော့ NLD ကထုတ်တဲ့စိတ်မဲဟာလည်းပဲသူတို့ရဲ့သဘောထားကိုရိုးရိုးသားသားတင်ပြတယ်လို့လည်းကျွန်တော်မှတ်ယူပါတယ်ဒါကြောင်လဲလာတဲ့အခြေအနေတရက်ပေါ်မှာဒါပေမဲ့ action ကတော့မပါသေးဘူးအဲ့တော့ကျွန်တော်ကတော့ NAD ကိုကျွန်တော်တို့ဗိတ္တရက်ခချင်းကတော့ action လေးတွေပေါ့ဘယ်လိုဘယ်လိုဆွေးနွေးမလဲဘယ်လိုမူတွေကိုလုပ်မလဲနော်ဘယ်လို corporate လုပ်မလဲနိုင်ငံရေးအဖြစ် corporate လုပ်ပါလားလွှတ်တော်ထက်မှာ corporate လုပ်ပါလား cabinet မှာ corporate လုပ်မလားဆိုတာကတော့အသေးစိတ်လုပ်အောင်ပေါ့အဲ့တော့ကျွန်တော်ကတော့ NAD ဟာဟာကိုကြည့်ဆိုတယ်ဒါပေမဲ့ဒီထက်လက်တွေ့သဘောပါတဲ့ဟိုလုပ်ရလေးတွေကိုတော့ NAD ကနောက်တစ်ဆင့်ချပြဖို့လိုတယ်လို့တော့မြင်ပါတယ
်အခုဒီရခိုင်ပြည်နယ်ထဲမှာရွက်ောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့ရွက်ောက်ပွဲလုပ်ဖို့အတွက်ကိစ္စကတကယ်တမ်းကပြောစုရွက်ောက်ပွဲကော်မရှင်ကဆုံးဖြတ်ပြီးတော့လှုပ်ဆောင်သွားပါဒါပေမဲ့ကျွန်တော်တို့ခုမေးချင်တာကအာနာယ NLD ပါတီရဲ့သဘောထားပေါ့နော်ပြောရမဆိုရင်တော့တကယ်တမ်းရခိုင်ပြည်နယ်မှာအခုရွက်ောက်ပွဲတွေပြန်လုပ်မဲ့နေရာတွေမှာရှင်းပြိုင်မဲ့ဆိုရင်အဓိကပြိုင်ဘက်ကရခိုင်ပြည်သားပါတီကိုမြင်နိုင်ပါတယ်အဲ့တော့ရောပါတီချင်းသဘောထားက NLD ပါတီရဲ့သဘောထားရခိုင်ရွက်ောက်ပွဲနဲ့ပတ်သက်လို့ဘယ်သဘောထားဘလူးများတိခောက်မိလဲဦးလာဆိုဘလူးများမြင်ပါလဲ
ကျွန်တော်က NLD ဆိုရင်တော့ဘာမှဟုခံစားမဟုတ်ဘူးရွက်ောက်ပွဲဆိုတော့နိုင်ရင်နိုင်ချုံရင်ချုံမှာဘူးရဟုနိုင်ရှင်မှုရတော့ဒီ area တွေကရခိုင်အမျိုးသားပါတီရဲ့တကယ် stronghold area လေဆိုတော့ NLD အနေနဲ့ဟိုအနိုင်ရဖို့ဆိုတော့တော်တော်လေးခက်ခဲပါတယ်ဒါပေမဲ့တပြည်လုံးအတိုင်းအတာအနေနဲ့ဥလွတ်တော်ပြည်ထောင်စုလွတ်တော်အခင်းကျင်းမှာရောပြည်နယ်လွတ်တော်အခင်းကျင်းမှာရော NLD ဟာတပြည်လုံးအတိုင်းနိုင်တဲ့လူထုထောက်ခံမှုကိုရထားပြီးဒီဒီမိုကရေစီရွက်ောက်ပွဲမှာလည်းပဲသူတို့ဟာဟိုတော်တော်များများကိုကိုပါပေါ့ခြေနက်လောက်တဲ့အောင်မြင်မှုကိုရထားပြီဆိုလို့ရှိရင်နောက်လာတဲ့ရခိုင်ရွက်ောက်ပွဲကိုသူတို့သဘောချုံးပြီးဖြစ်စေနိုင်ပြီးဖြစ်စေချုံးဖို့တည်ကြရင်လည်းဘာမှမဖြစ်ဘူးအဲ့ပွဲကိုလှုပ်လှချင်းအားဖြင့်သူတို့ရဲ့ဂုံတိုက်ခါဟာပို့ပြီးတော့မြင့်လာစရာပဲရှိတယ်။ရှုံးတဲ့အတွက်လည်းချက်စရာလည်းမရှိပါဘူးเนาะ။တော့အဲ့လိုလို့ဖြစ်လို့ရှိရင်ရခိုင်မှာရှိတဲ့ရခိုင်မှာဦးအေးနဲ့ဗမာမြန်မာတပ်မတော်ဂျာထဲမှာလည်းတိုက်ပွဲတွေညင်သွားပြီဆိုရင်ပြည်နယ်အစိုးရကအကုန်လုံးပူးပေါင်းညှိနှိုင်းပြီးတော့ဒီပြည်ညင်တိဆောက်ပဲဆိုရင်ရခိုင်ပြဿနာဟာတုံတရားလေးလမ်းသာပေါ်လာမယ်။ဘာလို့ဆိုရခိုင် area ဟာအကုန်လုံးသိတဲ့အတိုင်းပဲပထဝီနိုင်ငံရေးနဲ့နိုင်ငံတကာအရေးခေတ်နဲ့ဆက်ဆက်ပြီးတော့အမတန်ဆိုရင်ကြာကြောက်စရာကောင်းတဲ့နေမြေတစ်ခုဖြစ်နေတယ်အဲ့တော့ဒီဟာကိုဖြည့်ရှင်းဖို့အတွက်လဲ NLD အတွက်အများကြီးအလားအလာကောင်းနေတယ်အဲ့တော့ဒီဟာလေးကိုနိုင်ငံရေးရမိမိရေးရမဆုတ်ကင်တိုင်းရင်တော့ NLD အတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးရခိုင်အတွက်လည်းမကောင်းဘူးဘယ်သူအတွက်မှမကောင်းပါဘူး
အခုလက်တလုံးနေထားရရွက်ကောက်ပွဲမှာရခိုင်ပြည်နယ်ထဲမှာအသာရနေတာကျွန်တော်သိထားတော့ရခိုင်မျိုးသားပါတီလို့ထင်ပါလေဘလို့အခြေအနေရှိပါလဲနောက်ဆုံးရလက်က
ဦးနောက်ဆုံးရလက်ကတော့ရခိုင်မျိုးသားပါတီပဲနေရာတော်တော်များများမှာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ NLD ရဲ့ stronghold လို့ပြောနိုင်တယ်ပေါ့နော် NLD အကြီးအကဲအခိုင်အမာနိုင်ခဲ့တဲ့ကျွန်တော်တို့မအောင်လို့မျိုးနေတော့တန်ကိုးလို့မျိုးနေမှာလည်းပဲရခိုင်ကရခိုင်ပါတီကပဲနိုင်ပါတယ်ဆိုတော့ဒါပေမဲ့ NLD ကလည်းဒီ area ပေါ့လေတန်တွဲတို့ကွာတို့မှာလည်းသူတို့ရဲ့ဩဇာအာဏာတော့နိုင်ငံရေးအဖြစ်စီယုံထားနိုင်တဲ့နေသားတခုရှိတယ်ဆိုတော့အခင်းချင်းကအဲ့လိုရှိတယ
်ရခိုင်ပြည်နယ်ရဲ့လွတ်တော်အခြေအနေကအခုရထားတဲ့အဲရွက်ကောက်ပွဲလုပ်နိုင်တဲ့အနေအထားနဲ့လွတ်တော်ခေါ်ယူနိုင်တဲ့အနေအထားရောရှိပါလားပြည်နယ်လွတ်တော်ကိုပြောတာပါ
အခုလုပ်မယ်အခုအနေအထားကတော့လေဟိုအခက်ခဲရှိတယ်ဗျာရှိတယ်ဆိုတော့ကျွန်တော်တို့ကပြည်နယ်လွတ်တော်မှာအရင်တော့က48ယောက်ရှိ48ယောက်ရှိတာပေါ့နော်ကျွန်တော်တို့ဟိုရွက်ကောက်ခံက34ယောက်တက်မတော်ကိုယ်စားလှယ်က12ယောက်ရှင်းဝန်ကြီးက1ယောက်ဆိုတော့48ယောက်ပဲရှိတယ်ဟုတ်ကရွက်ကောက်ခံကိုယ်စားလှယ်ကကျွန်တော်တို့15ယောက်ရှိတယ်တော့75ရုပ်ဆိုရင်တက်မတော်သား9တက်မတော်ကိုယ်စားလှယ်9ယောက်20ရှင်းဝန်ကြီးတယောက်ဆို21ဆိုတော့ကျွန်တော်တို့ရှိသိရှိတိုက်တဲ့46ယောက်ထဲမှာ20ပဲရှိတယ်ဆိုတော့ကျွန်တော် under 50ပဲ under 50ဆိုရင်တော့လုံရင်တော့ဖြစ်တာပေါ့ဒါပေမဲ့ democratic legitimacy ရဆိုရင်တော့တိတ်အားရစရာတော့မကောင်းဘူးเนาะအဲ့တော့ဒီလူလောက်နဲ့လွတ်တော်တစ်ခုကို run လုပ်မယ် cabinet တစ်ခုကိုဖွဲ့မယ်ဆိုတာကတော့စိတ်တဘာဝမကျဘူးလို့မြင်တယ်အဲ့တော့ကျွန်တော်တို့ဘလို့မကိုဂုံတိတ်ခရှိတဲ့ဟိုလွတ်တော်တစ်ခုဂုံတိတ်ခရှိတဲ့အစိုးရတစ်ခုတော့ဖြစ်လာနိုင်မယ်လို့မမြင်ပါဘူး
ဟုတ်ကဲ့ခင်ဗျာဦးလာဆိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြေချပြီးတာ
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပြည်ခိုင်ဖြိုးပါတီအနာဂတ်အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ခုဆို2020အထွေထွေရွေးကောက်ပွဲကြီးအောင်မြင်မြင်ကျင်းပပြီးသွားပါပြီ။နိုင်ငံတကာနဲ့ပြည်တွင်းလေးလာစောက်ကြီးအဖွဲ့တွေရဲ့အစီရင်ခံစာအရရွေးကောက်ပွဲဖြစ်စဉ်နဲ့မဲပေးတဲ့နေ့မှာပြဿနာကြီးကြီးမားမားမရှိခဲ့ပဲမဲဆန္ဒရှင်တွေဟာသူတို့ဆန္ဒရှိသလိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြတယ်လို့ဆိုကြပါတယ်။နောက်ဆုံးရလဒ်တွေအရ NLD ပါတီအပြတ်သတ်အနိုင်ရသွားပါပြီ။တမတော်ကြောထောင်းနောက်ခံပေးထားတဲ့ပြည်ခိုင်ဖြိုးပါတီကတော့ပြည်တော်စုအဆင့်အတွက်33နေရာရပြီး52နေရာရခဲ့တဲ့2015ခုနှစ်တုန်းကနဲ့နှိုင်းရှင်ရင်20ရာခိုင်နှုန်းလောက်ပိုနေသွားတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ပြိုင်ကြတဲ့အနိုင်ရပါတီအနိုင်မရပါတီအများစုအပါအဝင်ပြည်တွင်းပြည်ပလေးလာစောင့်ကြည့်အဖွဲ့တွေနဲ့နိုင်ငံတကာအသံဝဲကအသိမှတ်ပြုကြောင်းထုတ်ဖော်ပြောဆိုနေကြပြီလည်းဖြစ်ပါတယ်။ထူးခြားတာကတော့ဒီရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပောက်ဖွာလာပြီးစစ်တပ်ကပဲကြောထောင်းတော့ခံပေးထားတဲ့အတိုက်ခံပြည်ခိုင်မျိုးပါတီကလက်မခံဘူးလို့ဆိုထားတဲ့အပြင်ရွေးကောက်ပွဲကိုနောက်တစ်ချိန်ပြန်ကျင်းပပေးဖို့အထိတောင်းဆိုနေပါတယ်။2020ရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီဘာကြောက်ဒီလိုရှုံးနေခဲ့ရတာလဲ။နောက်အနာဂတ်ကာလမှာရောအလားအလာကောင်းတွေရှိနေနိုင်သေးလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။အလုံးသိကြပြီဖြစ်တဲ့အတိုင်းပြည်ခိုင်မျိုးပါတီဆိုတာအရင်စစ်အာဏာရှင်တွေလက်ထက်တီထောင်ထားတဲ့ပြည်ခိုင်ဖြူအတင်းကြီးကနေပေါက်ဖွာလာတာပါ2008ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာနိုင်ငံမှာစစ်ဘရင်မင်းဆက်အချင်းအကြာကြီးအုပ်စိုးသွားနိုင်အောင်ဆီယာနာရှင်တွေကပဲစနစ်တကျဖွဲ့စည်းပေးထားတဲ့ပါတီပါတမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ပြည်ထောင်စုအဆင့်လွှတ်တော်ထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကဒိုက်ရိုက်ခတ်တဲ့တက်မတော်သားကိုစလဲ25ရာခိုင်နှုန်းကိုထည့်ရွေးကောက်ပွဲကနေတက်လာမဲ့ပြည်ခိုင်ဖြူအမတ်တွေနဲ့ပေါင်းပြီးတမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပေးထားခဲ့တာပါဒီအတွက်ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲကျင်းပတဲ့စီမှာတီထောင်စုအဆင့်မဲဆန္ဒနေမြေစုစုပေါင်းရဲ့34ရာခိုင်နှုန်းလောက်နိုင်ရင်ကိုပဲအစိုးရဖွဲ့နိုင်ပါပြီ။အဲ့ဒီလောက်အတိုင်းအတာအနိုင်ရဖို့ကိုလည်းဥပဒေနီးဥပဒေပြဋ္ဌာန်းပေးထားရွေးကောက်ပွဲကော်မရှင်အစဉ်စဉ်နဲ့အုပ်ချုပ်ရေးရန်တရာအစဉ်စဉ်ကနီးပေါင်းစုံ3ပံ့ပိုးပေးဖို့လည်းပြင်ဆင်ထားခဲ့တာဖြစ်ပါတယ်။2010ရွေးကောက်ပွဲတုန်းက NLD နဲ့တိုင်းရင်းသားတိုက်ခန့်ပါတီတွေရွေးကောက်ပွဲဝင်လို့မဖြစ်နိုင်အောင်ဥပဒေကန့်သတ်ချက်တွေလို့ပါတီခေါင်းဆောင်တွေကိုထောင်ထဲထည့်ထားပြီးမှကျင်းပလို့ပြည်ခိုင်ဖြိုးပါတီပြိုင်ဘက်မရှိဘဲအပြည့်အဝအနိုင်ရခဲ့ပါတယ်
။2015ထွေထွေရွေးကောက်ပွဲမှာတော့ငွေစီမံကိန်းချထားသလိုဖြစ်မလာတော့ပါဘူး။ရွေးကောက်ပွဲအကြိုကာလ ပြည်ခိုင်ပြိုးပါတီအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေအချင်းချင်းအကြီးအကျယ်ကွဲပြဲမှုတွေဖြစ်ခဲ့ပြီးပါတီယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းလက်ထက်ရောက်နေတဲ့ပါတီကိုတပ်မတော်အကူအညီနဲ့ပြန်လည်ရယူဦးရွှေမန်းခိုင်းသားတွေကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာအကြီးအကျယ်ရှုံးနိမ့်မှုကိုတော့ရှောင်လွဲနိုင်ခြင်းမရှိခဲ့ပါဘူး။2016ခုနှစ် NLD ပါတီအာဏာရလာပြီးနောက်ပိုင်းပြည်ခိုင်ပြိုးပါတီဟာတပ်မတော်ကြောထောင်နောက်ခံပြူပါတီအဖြစ်ပြန်ပြီးတည်ဆောက်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကိုရည်ရွယ်ပြီးရွေးကောက်ပွဲမှာပြည်သူတွေစီကမဲတွေရအောင်တနည်းအားဖြင့်ပြည်သူ့ကြိုက်ပါတီဖြစ်လာအောင်မူဝါဒအပါဝင်ပြုပြင်ပြောင်းလဲမှုလုပ်တာမျိုးကိုတော့မတွေ့ကြရပါဘူးလွတ်တော်ထဲမှာလည်း NLD ကိုအတိုက်ခံလုပ်ဖို့အင်အားသိမ့်ရှိတဲ့အခါတပ်မတော်နဲ့ပေါင်းပြီးမှအတိုက်ခံလုပ်ရတဲ့အခြေအနေဆက်ရောက်သွားစေပါတယ
်တကယ်တော့ပြည်ခိုင်ပြိုးပါတီအနေနဲ့တပ်မတော်နဲ့အဲ့ဒီလိုပူးပေါင်းပြနေခြင်းအဖြစ်ရွေးကောက်ပွဲမှာပြည်သူတွေမဲပေးမှာမဟုတ်ဘူးတီတူကြိုက်ဖြစ်မှာမဟုတ်ဘူးဆိုတာမျိုးကိုလည်းထည့်သွင်းစဉ်းစားခြင်းရှိခဲ့ပုံမရပါဘူးပြောရရင်2015နိုဝင်ဘာကနေ2020နိုဝင်ဘာ5နှစ်တာအချိန်ရခဲ့တဲ့အတိုင်းငွေအားဒဏ္ဍာရီဥစ္စာအားကြောထောင်နောက်ခံအားရှိပါလျက်နဲ့တိခိုင်ပြိုးပါတီဟာတီတူအများကြိုက်မူဝါဒချမှတ်တာအကောင့်ထဲပေါ်တာစီးယုံတာဘာတစ်ခုမှမင်မရရလောက်တာမတွေ့ကြရပါဘူးဘာသာရေးလူမျိုးရေးမုန်တီးမှုတွေကိုဟိုနားတစဒီနားတစမီးပွားလိုက်ချနေတဲ့မျိုးချင်းလို့ခေါ်တဲ့အုပ်စုငယ်တွေကိုမတိမတာတမျိုးတိတိတတတဖုံထောက်ခံအားပေးရင်တီတူလူလူမကြိုက်မနစ်တတ်တဲ့အနေအထားပိုးပိုးပြီးရောက်လာတာကိုတွေ့ကြရပါတယ်။ရွေးကောက်ပွဲအကြိုကာလမှာတော့ပိုဆိုးပါတယ်။မဲရအောင်ပြည်သူလူထုကိုနီးအမျိုးမျိုးနဲ့စည်းရုံးဆွဲဆောင်ရမယ့်အစားပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဝေဖန်ပြစ်တင်တာတွေကိုပဲတောက်လျှောက်လုပ်ကင်လာခဲ့ပါတယ်။ပိုဆိုးတာကရွေးကောက်ပွဲနီးလာချိန်မှာတည်သူလူထုထောက်ခံမှုမရလို့လွတ်တော်ရဲလုံးဝကိုစားမပြုနိုင်တဲ့ပါတီတချို့ကိုဥဆောင်ပြီးတက်မတော်ကာဝေးဦးစည်းချုပ်နဲ့တွေ့တွေ့ဝိုက်ပြီးအာဏာသိမ်းဖို့တောင်းဆိုတဲ့ပွဲကိုစီစဉ်သူဖြစ်ခဲ့ပြန်ပါတယ်။ဒါကြောင့်အခုရွေးကောက်ပွဲမှာတော့ပြည်ထောင်စုအဆင့်မဲဆန္ဒနေမြေစုစုပေါင်းရဲ့9ရာခိုင်နှုန်းလောက်ပဲရှိမဲ့33နေရာပဲနိုင်ပါတော့တယ်။ဆက်ပြီးဆန်းစစ်ကြည့်လိုက်ရင်အနိုင်ရတဲ့ဆိုတဲ့မဲဆန္ဒနေမြေတွေဆိုတာကလည်းကိုကိုကျွန်းလိုဇေရာတီရီလိုကရင်ပြည်နယ်ဖပွန်လိုအစရှိသဖြင့်တက်မဲအမျိုးမျိုးရတဲ့နေရာတွေဖြစ်နေတာကိုလည်းတွေ့ရပြန်ပါတယ်။ပြောရရင်တကယ့်မဲဆန္ဒရှင်ပြည်သူတွေကြားမှာဆိုရင်အနိုင်ရဖို့မဖြစ်နိုင်လောက်တဲ့ပါတီအဖြစ်ရောင်မှန်းမသိရောက်သွားနေတာသတိပြုမိနိုင်ပါတယ်။အားလုံးကိုညီကုန်းချုပ်လိုက်ရင်ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေဟာအရင်ဆင်အာနာရှင်တွေချမှတ်ပေးသွားတဲ့လွှတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းပြီးအစိုးရအာဏာရယူနိုင်ရေးရွေးကောက်ပွဲမှာ34ရာခိုင်နှုန်းလောက်အနိုင်ရဖို့တီတူရီစီကနေဆန္ဒမဲရယူပေးရမယ်တာဝန်ထမ်းဆောင်နိုင်ခြင်းမရှိတော့ဘူးဆိုတာတေချာသလောက်ဖြစ်သွားပါပြီ
။လာမယ့်ချိန်ပြည်ခိုင်ပြိုးပါတီကိုပြည်သူ့အကြိုက်ပါတီမဲရအောင်လုပ်မဲ့ပါတီအဖြစ်အသွင်ပြောင်းမယ်ဆိုရင်လဲတပ်မတော်ရဲ့ရည်တည်ချက်နဲ့သွေးဖြီတဲ့ပါတီငကိုဆေးရနာရှင်တွေချမှတ်ထားတဲ့လမ်းကြောင်းကနေသွေးဖြီသွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ပါတယ်။လက်ရှိရွေးကောက်ပွဲအပြီးမှာပြည်ခိုင်ပြိုးနဲ့မိဖက်အဖွဲ့စည်းတွေကထုတ်တဲ့ထုတ်ပြန်စာမှာတပ်မတော်နာမည်ဓာတ်ရိုက်မသုံးဆွဲတော့သလိုရွေးကောက်ပွဲရလတ်ကိုလက်မခံဘူးဆိုတော့ပြည်ခိုင်ပြိုးရဲ့ယက်တီချက်တပ်မတော်ရဲ့သဘောထားမဟုတ်ဘူးဆိုပြီးတပ်မတော်ဘက်ကထုတ်ပြောလာတာမျိုးရှိနေပါပြီ။နောက်တပ်မတော်ဘက်ကသာပြည်ခိုင်ပြိုးပါတီကိုအသုံးမပြုတော့ဘူးဆိုတဲ့အခြေအနေမျိုးကိုရောက်လာခဲ့ရင်တော့ပြည်ခိုင်ပြိုးပါတီဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာပါတီကနေအသွင်ပြောင်းထားတဲ့တိုင်းသားစီလုံးညီညွတ်ရေးပါတီတာဆာညာပါတီနီးတူတဖြည်းဖြည်းမိမ့်မိန်သွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ကြောင်းပ
နေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတယ်တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှိနေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်အဆုံး VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို Facebook ကနေတိုက်ရိုက်နားဆင်ကြည့်ရှုပြီးတော့အောက်မှာရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တချို့ကိုပြောပြပေးချင်ပါသေးတယ်။ဝင်းရွယ်ဆိုတဲ့သောရရှင်က VOE သတင်းဌာနဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။သတင်းအမြဲကြည့်သူဖြစ်ပါလေတဲ့။ဟုတ်ကဲ့ပါ။အမြဲတမ်းအားပေးနေတဲ့သူမလို့ကျေးဇူးတင်ပါတယ်နော်။ က် VOE ကိုရေးလာတဲ့သောရရှင်တယောက်ကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကလူငယ်စာရေးဆရာဇင်ရော်မူနီမီပါတဲ့သူက
မင်္ဂလာပါ VOE ရဲ့ VOE ရဲ့အမခံပြိတ္တာပါငွေကကြောက်ဘူးတာတခုရှိတယ်ဗျVOE ရဲ့ BBC ရန်တိုက်ပင်းနေသည် RFA TVB သွေးထုတ်နေသည် Clausen အကောက်ကျန်လေလိုင်းတိုင်လူတက်သမားနားပြောင်လေနဲ့တတိထားတဲ့အွေရောက်လာတဲ့အခါကျတော့ပကတိရှိတရားနဲ့ရှင်လိုက်တဲ့အခါအဲ့ဒီစကားဟာလုံးဝယုတ်တိမရှိတဲ့မမှန်လောက်ချံဝါရဖြစ်မှုဆိုတာသိလာရတယ်ဗျတကယ်တော့ VOE ဟာတေချာတိကျခံလုံတဲ့တရင်တွေကိုတည်သူတွေစီရောက်ပို့ပေးနေတဲ့တရင်ဌာနတခုဆိုတာအကျွင့်နဲ့ယုံကြည်လက်ခံပါတယ်တက်တီကတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့သတင်းအမှန်တွေကိုပြန်ကြားပေးနေလို့ပါ VOA ရဲ့ထုတ်လွှင့်တဲ့သတင်းနဲ့မြေပင်ကအမှန်တရားနဲ့ကွက်တိဖြစ်နေလို့ပါနောက်လေးစင်ဆက်မပြမှန်ကန်တိကျတဲ့သတင်းတွေကိုထုတ်လွှင့်ပေးပါဗျအင်တာနက်မရတော့ VOA ကိုပဲအောက်ကူနေရပါတယ်ဗျ VOA ရဲ့ကဘာတီတူရဲ့တေပါစေ VOA ရဲ့ဖွေးသားတွေလည်းကိုဗစ် -19 ရောဂါဘေးမှကင်းဝေးကြပါစေ
ဟုတ်ကဲ့ COVID-19 ပေးကကင်းဝေးပါစေဆိုလို့ထပ်တူပြန်ပြီးတော့ဆူတောင်းပေးခြင်းပါတယ်ကျေးဇူးလည်းတင်ပါတယ်နော်ဒီတော်ရရှင်ပြောတဲ့ VOE ကထုတ်လွှင့်တဲ့သတင်းတွေနဲ့သူတို့ဒေတာမြေပြင်ကအမှန်တရားကွက်တိဖြစ်နေပါတယ်တဲ့ဟုတ်ကဲ့ဒါကတော့ဒီတော်ရရှင်ကဒီသူတို့နယ်မြေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးတော့ပြောလာတာပါဒါပေမဲ့ကျွန်တော်တို့ VOE ကသတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ရင်တော့အဲ့လိုမျိုးသတင်းအမှားတွေကိုတမင်တသက်ပေါ့နော်နိုင်ငံပြိုကွဲအောင်လုပ်နေရဲဆိုပြီးတော့ရေးတဲ့စာတွေကိုလည်းမကြခဏရရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့တော်ရရှင်ထာဝရှင်ဆိုတဲ့တော်ရရှင်ဒီတော်ရရှင်ကတော့ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တစ်ခုအောက်မှာဒီ Facebook စာမျက်နှာမှာလာပြီးတော့ comment ရေးသွားတာဖြစ်ပါတယ်။ဒီတော်ရရှင်ကဘယ်သတင်းကိုမဆိုပဲ comment ပေးကြတဲ့သူများတဲ့အပြောဆိုတွေစင်ကြင်ကြပါ။ရိုင်းဆိုင်တဲ့လူမျိုးရိုင်းဆိုင်တဲ့တိုင်းပြည်ဆိုတာမကောင်းပါဘူး။ရုံရင်ကျန်တဲ့နေစကားတွေလက်လွတ်စပယ်ပြောဆိုတာမျိုးတွေတစ်ဖက်သားမခံရှိမခံသာဖြစ်အောင်ပြောတာမျိုးတွေစသဖြင့်မလုပ်ပါနဲ့ဆိုတော့တော်ရရှင်ထာဝရှင်ဆိုတဲ့တော်ရရှင်ဒီ comment တွေနဲ့ပတ်သက်ပြီးရေးသွားပါတယ်ဒီတော်ရရှင်ပြောသလိုပဲဒီ Facebook စာမျက်နှာပေါ်မှာတော့ဒီတော်ရရှင်မျိုးစုံရေးနေကြတဲ့ဇာတ်တွေတော်တော်ရုပ်ရုံရင်းဇာတ်တွေလည်းပါတာတွေ့ရပါတယ်နော်ဒီလိုရေးတဲ့အခါမှာတခြားဖတ်ရှုရတဲ့တော်ရရှင်တွေအားလုံးတွေလည်းဟိုအနှောက်ယှက်ဖြစ်ရတာတော့အမှန်ပါပဲနော်ရှင်တွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းဖြူကလက်ခံရရှိပါရနော်အဲ့ဒီခါစာတချို့ကိုအခုပြပြပေးသွားခြင်းပါတယ်ဒီတစ်ပတ်တော့မကြခင်ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်တချို့ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ကြော်ထုံးဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ရဲ့2020ရွေးကောက်ပွဲကတော့ဖြစ်ပြီးဆုံးသွားပြီမယ်ရခိုင်ပြည်မှာကျင်းပတဲ့ရွေးကောက်ပွဲကဒီမိုကရေစီရဲ့အနှစ်သာရရှာမတွေ့ဘူးပြရတယ်လက်ရှိအာဏာရပြည်သူဆိုရကနိုင်ငံရေးအရာအကွက်ကြကြအမျက်ထုတ်သွားတယ်လို့လည်းမြင်နေတဲ့ဒါသူ့ရဲ့ကိုယ်ပိုင်မြင်ကိုပြောပြတာဖြစ်ပါတယ်ဒီမိုကရေစီအနှစ်သာရဆိုတာပါလဲနည်းနည်းဖြေကြားပေးစီချင်ပါတယ် VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလို့ကိုကျန်းမာကြပါစေကိုဗစ်ရောဂါမှလည်းကင်းဝေးပါစေဒီတော်ရရှင်ကရခိုင်ပြည်နယ်ကြောက်တော်မျိုးကရေးလာတဲ့ပြည်သူတယောက်ဖြစ်ပါလေ။ဗီဒီယိုကထုတ်လွှင့်ချက်တင်နေပတ်သက်ပြီးနောက်ထပ်ရေးလာတဲ့တော်ရရှင်တယောက်ကတော့ KB ဇော်အောင်ဆိုတဲ့တော်ရရှင်မှာသူကမဲ့အင်ဂျင်ကိုပြောပြပါရဲ့ COVID-19 vaccine ဒီ COVID-19 ကရောဂါကာကွယ်ဆေးအကြောင်းပေါ့နော်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒေါက်တာဇေယျာတက်နဲ့ Skype ကနေပြီးတော့ interview နောက်ထပ် update လုပ်ပေးပါအောင်နဲ့ဟုတ်ကဲ့ပါရှင်မဲ့အင်ဂျင်ဒီစာကိုတွေ့မယ်ထင်ပါတယ်။ဒီမှာထပ်ပြီးတော့လည်းပြောလိုက်ပါအောင်မယ်။မှန်ပါတယ်တော်ရရှင်နေအားလုံးအခုနောက်ဆုံးဟို90ရာခိုင်နှုန်းအောင်မြင်ဆက်သက်ပြီးစီးပြီဆိုတော့ Pfizer COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ဝင်စားရှိနေကြတာဖြစ်ပါတယ်နော် COVID ဆိုတော့ American ပြည်တော်စုမှာ COVID ရောဂါကူးစက်မှုတွေတအားပြန်ပြီးမြင့်တက်လာတဲ့အတွက်ကြောင့်မလို့အဝေးကနေလှမ်းပြီးတော့စိတ်ပူပေးနေပါတယ်ဆိုတော့တော်ရရှင်ကျမတို့စီကိုစာရေးနေကြတကုံမျိုးသက်ကတော်ရရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်
ဒီတရနှစ်ရအတွင်းအမေရိကန်နိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်တိုးလာမှုအတွက်ကျွန်တော်တို့အထူးပဲစိတ်ပူပင်တော့ကရောက်ရပါတယ်ခင်ဗျာတစ်ဖက်မှာလည်းအမေရိကန်ထိပ်တန်းဆေးကုမ္ပဏီ Pfizer ကရောဂါကာဝယ်ဆေးထုတ်လုပ်မှုကအောင်မြင်မှုတွေတိုးတက်ရနေရဆိုတဲ့သတင်းကောင်းလေးအတွက်လည်းပဲအလွန်ကြိုဆိုပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံအတွက်2020ခုနှစ်ဟာစိတ်မချမ်းမြေ့စရာတိုက်ပွဲတွေသဘောထားကွဲလွန်မှုတွေနဲ့ဒုက္ခသည်တွေအရသာသိဆုံးမှုတွေနဲ့အနည်းဆုံးနာမည်ဆိုးပြစ်မှုကြီးကမ္ဘာတရားရုံးနှစ်ရုံးမှာတရားတပောင်ရင်ဆိုင်မှုကြီးတွေနဲ့လည်းရင်ဆိုင်ခဲ့ရတာပါဒါပေမဲ့ဗမာစကားတစ်ခုရှိသလို၎င်းရဲ့ဒီဘက်မှာညမနက်ဘူးဆိုတဲ့စကားအတိုင်း ကျွန်တော်တို့တကောင်တော်နဲ့အချိန်ရောက်ပြီဖြစ်တဲ့အတွက်အချိန်ကြီးကောင်းတရင်ကောင်းတွေထွက်ပေါ်လာ VOE ကလည်းအလုံးပြည့်စုံတဲ့တရင်တွေတရင်ဆောင်ပါတွေအမြင့်သဘောထားတွေထုတ်ပေါ်ကြိုဆိုကြတာတွေဒီလိုဝမ်းသာစရာနားထောင်ရလို့ဝမ်းသာအားရဖြစ်ရပါတယ် VOE ကိုလည်းအထူးကျေးဇူးတင်ကြောင်းပြောပြပါစေဒီအချိန်ကြီးအရရပုံမှာကျွန်တော်နောက်ထပ်မကြည်ညက်အာမရတာကရှေ့လေးလုံးရေတော်ပုံမှာတက်ကြွဆောင်ဦးဆောင်ပြီးပြီးသူကလည်းမမေ့နိုင်စေဖြစ်နေတဲ့အနာဂတ်ခေါင်းဆောင်တစ်ကြွေဖြစ်လာမယ်ပြည်သူပါတီနဲ့လူပေါင်းသစ်ပါတီခေါင်းဆောင်တွေဟာမြန်မာနိုင်ငံရေးမှာတူတက်မှုတွေရနိုင်အောင်တုံ့ပြန်တိုက်တိုက်လက်တွေ့ကျကျပါဝင်လုပ်ကင်ပြီးမိမိရဲ့နိုင်ငံရေးကိုတည်ဆောက်ရခြင်းမကြရရဲ့အချက်ပါနိုင်ငံရေးဆိုတာလူလူအာဘော်ကိုတည်ဆောက်ရတာဖြစ်တယ်ဆိုတဲ့စကားအရာမိမိယုံကြည်ချက်ကိုလူလူအာဘော်ဖြစ်အောင်ဒီမိုကရေစီလမ်းစဉ်တွေအတိုင်းလက်တွေ့လုပ်ကင်ပြီးပါတီနိုင်ငံရေးကိုလက်တွေ့သင်ယူသင့်လာပါဘာပဲဖြစ်ဖြစ်2021ကတော့ကျွန်တော်တို့နိုင်ငံအတွက်အကောင်ဘက်တူတက်တဲ့ဘက်ညှို့ညွတ်တဲ့ဘက်ငြိမ်းချမ်းတဲ့ဘက်ကိုဥတည်နေရဖြစ်စဉ်လို့ပြောချင်တာပါဗျာကျေးဇူးတင်ပါတယ
်ဦးလာထွန်းဖြစ်ပါတယ်အမေရိကန်ပြည်အစုကဒီကက်ယောဂါအကြောင်းနောက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေဒါတွေအားလုံးကိုသတင်းနေ့တိုင်းနားထောင်နေတဲ့ဦးလာထွန်းကောက်ွယ်စည်းအတွက်လည်းဝမ်းသာတယ်လို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတချို့ပုံမှာလည်းအားမလို့အားမရဖြစ်ရပါတယ်ဆိုတာသူစာမှာတွေ့ရပါတယ်ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပဲဒီပြီးခဲ့တဲ့စနေရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့ဆွေးနွေးခန်းနဲ့ပတ်သက်ပြီးတော့သရရှင်တွေရေးလာတဲ့မှတ်ချက်တချို့ကိုလည်းဖော်ပြပေးကြပါမယ်။ဆွေးနွေးခန်းကတော့ကျမတို့ဒီရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရွေးကောက်ပွဲမတိုင်ခင်သတင်း6ပတ်မှာကလေးကစပြီးတော့ထုတ်လွှင့်ခဲ့တဲ့အစီအစဉ်ဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်တုန်းကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေတည်ထားတဲ့နေရာတွေကိုဆွေးနွေးတင်ပြပေးနေသလိုအခုရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှာလည်းရွေးကောက်ပွဲလွန်ကာလဒီပါရီများဆက်လုပ်ကြမလဲပါရီဆက်ဖြစ်လဲဒါတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေကိုဆွေးနွေးပွဲစကားဝိုင်းတင်ပြပေးနေတာဖြစ်ပါတယ်ဒီတစ်ပတ်ဆွေးနွေးခဲ့တဲ့အကြောင်းအရာကတော့ဒီရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရေးစိန်ခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဒေါက်တာရန်မျိုးသိန်းနောက်ပြီးတော့နိုင်ငံရေးဆောင်မတွေရေးတဲ့မောင်ညာနာနဲ့တမိုင်းသူတေတီဒေါက်တာအောင်မျိုးတို့နဲ့ဆွေးနွေးသွားခဲ့တာဖြစ်ပါတယ်။ဒီမှာသောရရှင်ဒေါ်မြင့်မြင့်တင်ကကျေးဇူးပါတဲ့။ဒီနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိမ်းမောင်ညာနာနဲ့ဒေါက်တာအောင်မျိုးဆွေးနွေးသွားတာတွေအရန်ကောင်းပါလေတဲ့။နောက်ထပ်သောရရှင်တယောက်မာခဝန္တာဆိုတဲ့သောရရှင်ကတော့အတော်တန်ဖိုးရှိတဲ့ဇာတ်ကားတွေပါ။ခေါင်းဆောင်တွေသိကြပါစေ။လိုက်နာကြပါလက်ခံကြပါလို့ဒီသောရရှင်မှတ်ချက်ရေးလာပါတယ်ရှင်။သောရရှင်ရဲ့စာရီကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်။ဒီတောင်းလာတဲ့သောရရှင်ရဲ့အတွက်မြစ်တာဒေလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးလို့မှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်စာခန်းနာမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်သောရရှင်တွေကိုမွေးနေ့ဒီလက်ဆောင်တေးလေးတပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။နိုဝင်ဘာလ14ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီဖြစ်သူဘိုက်ကလေးတွေအကူဖြစ်တဲ့ကပ်ပလီက Happy Birthday ပါဘိုက်ကလေးရေ။ဘဝမှာအရေးကြီးဆုံးဖြစ်တဲ့ရောနေသောမနာတီကာရာကိုဒီသချင်းလေးကအကောင်းဆုံးဖော်ကျူးနိုင်တာမလို့ဒီသချင်းလေးမွေးနေ့လက်ဆောင်ပေးလိုက်ပါတယ်။ဒီသချင်းကိုစုံမိလေးလေးမျက်ရည်ဝဲရတဲ့အထိအသေးပဲပြေဝလေးလေးပဲ။အဖေကိုလည်းသတိရတယ်မွေးနေ့မှာကုသိုလ်ကောင်းမှုလုပ်ပြီးတော့မိဘတွေကိုအမျှဝေးပါလိဆိုပြီးတော့အောင်မြင်မှုကြီးကြီးမားမားမရချင်နေပါလူတွေကိုမင်းကြောင့်မျက်ရည်မကျစေနဲ့ပေါ့ကွာရန်သူတစ်ထောင်လဲကြဖို့မင်းမစွမ်းနိုင်လဲကွာလူတစ်ယောက်ဆွဲထူပါနောက်ကျောကိုဓာနဲ့ထိုးလဲပြုံးပြလိုက်ပါအဖေဆုံးမစကားအမြဲနားထောင်မှညီလေးရတဲ့ဒီလောက်ဆိုရင်တော့ဒါဘာတခြင်းလဲဆိုတော့ကိုတေးချစ်ဗျူရီတော်ရရှင်တော်တော်များများလဲသိပြီးလောက်ပြီးထင်ပါတယ်နော်ဟုတ်ပါရဲ့တေးရီကနေတေးတန်ရှင်မျိုးကြီးတည်ဆူထားရင်ညီလေးဆိုတဲ့တခြင်းဖြစ်ပါလေရှင် ဒီလိုဒီနေ့ဒီသတင်းလေးကိုမွေးနေ့ဒီလက်ဆောင်ဖြစ်နေဖွင့်ပေးချင်ပါတယ်ဖြူရီတက်ချစ်တော်ရရှင်နေအားလုံးလည်းအတူတူနားဆင်ပြတဲ့သတင်းလေးနှိမ့်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်မျိုးကြီးတည်ဆိုထားတဲ့ညီလေးဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်ရှင
်လူရဲ့ဘဝကခဏမှမိတော့တစ်ခုလို့ပါတနေ့နေ့ကြတော့ပြပုံဖြစ်မှာသူဆိုင်ကဘူးတဲ့သမိုင်းတွေသာတနေ့အတီးပြီလာမှာမင်းကြောင့်အားလုံးပျော်ပါစေပေါ့ကွာဘဝကနေမြေရှိတယ်နေချတတ်ပါစေဘယ်တော့မှမရှုံးဘူးကွာဒီလေးရှာတနေ့နေ့မင်းကြောင့်ပျော်ချိန်မှာလူတွေဝမ်းမြောက်ရစီပါအကိုရဲ့သမိုင်းကြောင့်ကိုသာရှိပါအောင်ကြည့်ဖို့ကြည့်ချီမမမရခြင်းဒီပါအလူတွေကိုဖိန်ကြောင့်လည်းရင်ကြပြီနဲ့ပေါ်ပေါ်ရန်သူတောင်းလေချောင်းဖို့ဖိန်ဆောနိုင်လေကွာ
ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်เนาะ။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။အကိုရဲ့တမိုင်းကြောင့်ကိုသာရှိပါ
သတိကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ Slovakia နိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစည်းကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ Italy နိုင်ငံက Rubric Anzardon အနုပညာရှင်တဦးဟာ Rubric Anzardon 6000 ကိုသုံးပြီးမှန်ကူကွက်အနုပညာတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ Mackin Phew တို့ကတင်ဆက်ထားပါတယ်
။ဆိုဗက်ကီးယားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစ်စင်းကိုအောင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ Client Vision ကုမ္ပဏီဟာ A ကားလိုနာမည်ပေးထားတဲ့ဒီကားကိုဆိုဗက်ကီးယားနိုင်ငံအနောက်ပိုင်းကလေယာဉ်ကွင်းတစ်ခုမှာစမ်းသပ်နိုင်ခဲ့တာပါ။ကားတွေလိုဘိန်းတက်ထားပြီး3မိနစ်အတွင်းလေယာဉ်အတောင်ပိုင်းတွေနဲ့အမည်ကိုဖြန့်ထုတ်ပြီးပြန်တန်းနိုင်ပါတယ်။အကွာအဝေးမှန်620ကျော်ပြန်တန်းနိုင်ပြီးအလေးချိန်ပေါင်း440တည်ဆောက်နိုင်ပါတယ်။ဒီကောက်ကိုတော့ဥရောပလေကြောင်းဘေးကင်းလုံခြုံရေးအေဂျင်စီ EASA ရဲ့စစ်ဆေးမှုကိုလည်းခံယူခဲ့ပြီးတော့ Slovak လေကြောင်းဦးစီးဌာနကလည်းကားပြန်တစ်စင်းအဖြစ်မှတ်ပုံတင်ထုတ်ထားပေးပါရယ်။ဒီကားတစ်စင်းဟာအမျိုးအစားအယောက်ပုံစံပေါ်မှာမူတည်ပြီးအမေရိကန်ဒေါ်လာ6သိန်းကနေ9သိန်းခွဲကျတဲ့မှာပါ။ဒီအေကားကိုအပျော်စီးအတွက်ရောအငှားရင်အဖြစ်ပါအသုံးပြုနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ကြေညာထားပါရယ်ရှင်။
အီတလီနိုင်ငံက Rubic Anzardon အနုပညာရှင်တယောက်ဟာ Rubic Anzardon 6000ကိုသုံးပြီးမှန်ကူကွက်ပကြီးပုံတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ပြီးခဲ့တဲ့ဘက်ကကျင်းပခဲ့တဲ့နေ40မြောက် Logic Behini နဲ့ Red Bull Rubic Anzardon ကမ္ဘာဖလားပြိုင်ပွဲမှာအခုလိုပုံကိုဖန်တီးခဲ့တာပါ။အသက်26နှစ်အရွယ်အီတလီနိုင်ငံသား
ဂျီအိုဗာနီကွန်ထရာဒီဟာ24နိုင်လောက်ကြာမဲ့မှန်ကူကွက်ပကြီးကို16နိုင်အတွင်းဖန်တီးခဲ့တာပါအလျား18ပေကျော်အနံ12ပေကျော်ကျော်ရှိတဲ့ဒီမှန်ကူကွက်ပကြီးမှာဂရိနတ်ဖျားအက်ဒလက်စ်ဟာရူဘရစ်အန်ဇာတုံးကြီးကိုထမ်းထားတဲ့ပုံစံဖန်တီးထားပါတယ်အဲ့ဒီပုံမှာတုံးထားတဲ့ရူဘရစ်အန်ဇာတုံးတွေကိုလည်းတတုံးကို9စက္ကန့်အတွင်းဖြည့်ရှင်းခဲ့တာပါအခက်ခဲဆုံးအပိုင်းကတော့အချိန်အကြာကြီး6ရောက်အနာခံထိုင်ပြီးဒီပုံကိုဖန်တီးရတာပါလို့ကွန်ထရာဒီကပြောပါတယ်ဒီရူဘရစ်အန်ဇာတုံးလေးတွေကို1994ခုနှစ်ကအာနိုရူဘရစ်ဆိုသူကတီထွင်ခဲ့တာဖြစ်ပြီးတော့ Magic Cube လို့နာမည်ပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့1980ခုနှစ်မှာ IDL Toy ကုမ္ပဏီကရူဘရစ်အန်ဇာတုံးအဖြစ်နာမည်ပြောင်းခဲ့ပြီးတကဘာလုံးကိုဖြန့်ချီခဲ့ပါတယ်ခင်ဗျာ
ဒီနေ့တဲ့နှစ်ပတ်လောက်ကနယ်သာလန်နိုင်ငံရိုဒါဂျာမြို့မှာမိုးပြင်ရထားတစ်စင်းလမ်းချော်သွားခဲ့ပေမယ့်ကံကောင်းထမှပြီးဝင်လငါရုတ်ထုကြီးရဲ့အမီးပေါ်တင်နေခဲ့ပါတယ်။ရထားက10မီတာလောက်အောက်ကိုကျသွားပေမယ့်လေကံကောင်းစွာပဲဝင်လငါရုတ်ထုရဲ့အမီးပေါ်မှာတင်ခဲ့တာပါ။တယောက်မှဒဏ်ရာရခဲ့ရလည်းမရှိပါဘူး။ရထားမောင်းသူလည်းလမ်းပြန့်သွားခဲ့ပေမယ့်လို့ခီးတဲ့တွေလည်းမပါတဲ့အတွက်ကံကောင်းသွားတာပါ။တိုက်တိုက်ဆိုင်ဆိုင်ဒီဝင်လငါရုတ်ထုရဲ့နာမည်ကလည်းဝင်လငါကြီးကကဲတင်လိုက်တဲ့ပုံမြင်အကြောင်းဖြစ်ပါတယ်။လူမှုကွန်ရက်တွေမှာဒီသတင်းကိုမြင်လိုက်ရတဲ့သူတွေကတော့ရထားကိုအခုအကြိမ်အမှုပညာလက်ရာတစ်ခုအဖြစ်နဲ့ဆက်ပြီးတော့ထားဖို့တောင်းဆိုခဲ့ကြပါတယ်။ရော်ဒတ်တဲ့ရထားတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေကတော့အခုရထားလမ်းကိုအသုံးပြုဖို့ဘေးကင်းမှာမဟုတ်ဘူးလို့ပြောဆိုထားကြပြီးဒီရထားနဲ့ရထားနောက်တွဲတွေကိုဘယ်လိုဖယ်ရှားရမလဲဆိုတာကိုစဉ်းစားနေကြပါတယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်မယ်လို့ဘိုင်ယန်ဆိုတဲ့ဝက်ဝင်တကောင်ကမှန်မှန်ကန်ကန်ခန့်မှန်းနိုင်ခဲ့ပါတယ်။ Siberia တလိပ်ဆန်ယုံက Brian Wewon ဟာ Joe Biden နဲ့ Donald Trump ပုံထွင်းထားတဲ့ဖျဲသည့်နှလုံးကိုရွေးချယ်ခဲ့တာဖြစ်ပြီးတော့သူက Biden ကိုတေချာရွေးပြီးစားခဲ့တာပါ။ဒီတလိပ်ဆန်ယုံကပဲတခြားတက်တော်နှစ်ကောင်ကတော့ Donald Trump ကိုရွေးခဲ့ပါတယ်။ Bartel လို့ခေါ်တဲ့ Siberia ကြားက Trump ကိုချက်ချင်းရွေးခဲ့ပြီး Khan လို့ခေါ်တဲ့ဘင်္ဂလားကြားပြူကြီးကတော့ Biden နဲ့ဆော့နေပြီးမှ Trump ကိုရွေးခဲ့တာပါ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကဂျင်ပါပြီးစီခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရတယ်ဆိုတော့ပထမဆုံးချိန်ဖြစ်နေသမ္မတ Donald Trump ကအတိအမှတ်ပြုတဲ့လက္ခဏာတင်းငွေတွေနဲ့မှပြသခဲ့ပါတယ်ဒါပေမဲ့သူရှုံးနိမ်ကြောင်းတော့တည်ဝင်ထုတ်မပြောသေးပါဘူးအခုလိုမဲအတာစီမရတာဟာမဲမတမာမှုတွေရှိတာကြောင့်လို့အထောက်အထားမပြပဲပြောဆိုမှုတွေသမ္မတ Trump က Twitter မှာဇက်တက်ရေးနေတာဖြစ်ပါတယ်။ဒီလိုရေးသားမှုတွေတဲမှာ Mr. Biden ကိုရည်စွပ်ပြီးသူနိုင်သွားတာဟာရွေးကောက်ပွဲမှာမဲမတမာမှုရှိတာကြောင့်ဖြစ်ကြောင်းလည်းပါဝင်ပါတယ်။ Democratic Party ကပြန်ပြက်သူ့သမ္မတဟောင်း Joe Biden ဟာ January 20ရက်နေ့မှာကျန်းသစ္စာကျင်းစုပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်နဲ့290တဲ့ပို့ပြီးရနေကြောင်းပြောဆိုနေပေမဲ့သမ္မတကတော့သူရှုံးနိမ်ကြောင်းတင်ဝင်ထုတ်ပြောဖို့အတွက်လက်မခံသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရတနင်္လာနေ့မှာကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူ54သန်းကျော်ရှိသွားပြီဖြစ်ပါတယ်။ American, India နဲ့ Brazil နိုင်ငံတွေမှာကူးဆက်မှုအများဆုံးပါ။ American မှာကူးဆက်သူ71သန်းနီးပါးရှိပြီး India က 8.8 သန်းကျော်တယ်လို့ Brazil ကတော့ 5.8 သန်းကျော်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးဆက်ခံရသူ 9,000 နီးပါးနဲ့သေဆုံးသူစုစုပေါင်းက1,589 ဦးရှိသွားပြီဖြစ်ပါတယ်။စနေနေ့ကတရက်ထဲယောဂါပိုးတွေ့ရှိခဲ့သူ1,000ကျော်ရှိပြီးရန်ကုန်တိုင်းက890ကျော်နဲ့အများဆုံးဖြစ်ပါတယ်။မန္တလေးတိုင်းက120နဲ့ပဲခူးတိုင်းက85ယောက်ပါ။ဗီယက်နမ်နိုင်ငံကနေကမ္ဘာကထပြုကျင်းပခဲ့တဲ့38ကျင်းမြောက်အာဆီယံထိပ်သီးဆွေးနွေးပွဲဟာတနင်္ဂနွေနေ့မှာပြီးဆုံးသွားပါပြီ။ RCEP ကဒေသရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ထုတ်ဆိုနိုင်ခဲ့တဲ့အတွက်ဂုဏ်ပြုချီးကျူးကြောင်းအာဆီယံလက်ကျသဘာဝပတိဗီယက်နမ်ဝန်ကြီးချုပ်ကပိတ်ပွဲအခမ်းအနားမှာပြောပါတယ်ဆွေးနွေးပွဲအပြီးမှာတော့2021မှာအာဆီယံအလှည့်ကျဥက္ကဋ္ဌလုံးမဲ့ဘရူနိုင်းနိုင်ငံကိုတာဝန်လွှတ်ရကြောင်းလည်းဗီယက်နမ်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.